Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2020ပြည့်နှစ် January 6ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လမ်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေရောပါမဲ့အရေးယောင်တွေထွက်နေကြမှာပဲအီရန်ရက်ဖက်နဲ့စစ်ဖက်ခေါဆောင်တွေရဲ့ကွဲလွဲတဲ့တုံ့ပြန်မှုတွေလည်းဖတ်ပေါ်နေပါတယ်ရှစ်သတင်းပါတယ်မြန်မာနိုင်ငံကိုလာမယ်လို့သတင်းထွက်နေတဲ့သရုပ်သမရာရှီချင်းပြင်ရဲ့ခီးစဉ်အတွင်းနှစ်နိုင်ငံကြားသဘောတူညီချက်တွေကိုလက်မှတ်ထိုးပြမယ်လို့မျှော်လင့်နေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူညင်ညာပေးမှာပါ
အခုညဆက်ပြီးနာဆင်ကြရမယ့်သတင်းလွှာလေးတွေမှာကချင်ပြည်နယ်နေအခမ်းအနားတက်ဖို့အတွက်မြစ်ကြီးနားကိုရောက်နေတဲ့ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့ LND ပါတီပြောခွင့်ရကအခုလိုပြောပါတယ
်။ဒီတော့ဒီတိုင်းမာကြီးရဲ့လူလာတဲ့တော်သူရဲ့အခမ်းအနားနေရာတွေကိုယ်ကကြောက်တော့အားထုတ်ရခါမှာလေဒေါက်တာမာကြီးနဲ့ကျွန်တော်
ဒေါက်တာမျိုးညွန့်ရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါရှင်။တခါတရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်အတွက်မှာစီးပွားရေးသဘောတူညီမှုတွေအပါအဝင်တခြားဘာတွေဆွေးနွေးကြဖို့ရှိသလဲဆိုတာပြောပြပေးဖို့ရှိသလိုနိုင်ငံတကာသတင်းလွှာတွေမှာတော့ပူပြင်းခြောက်သွေ့မှုကြောင့်ဩစတြေးလျမှာလောင်ခဲ့တဲ့စံချိန်တင်တော်မီကြောင့်တန်းနဲ့ချီတဲ့တော်ရိုင်းတရိတ်ဆန်တွေမိဘတင်တန်းနဲ့ခဲ့ပြီးတော့ဒါယာယတရိတ်ဆန်လေးတွေကိုစေကူတာနေတဲ့အခြေအနေအမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အမေရိကန်လက်သမားတွေဘီလီယံ400ကျော်အကျွေးတင်ခဲ့တယ်ဆိုပေမဲ့ကြက်သွန်ပြူစိုက်သူတွေကတော့စီးပွားဖြစ်တယ်ဆိုတဲ့အကြောင်းတွေထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်နဲ့ယူရိုနိုင်ငံတို့ကြားတင်းမာမှုတွေရောပါမဲ့အရေးယောင်တွေထွက်ပေါ်နေမှာပဲအီရန်အရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေရဲ့ကွဲလွဲတဲ့တုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်အီရန်သမ္မတအဆန်ရူဟာနီကတော့အမေရိကန်အနေနဲ့နောက်ထပ်အမားလုပ်ခဲ့မယ်ဆိုရင်ကြီးမားတဲ့အနေနဲ့ကြုံရလိမ့်မယ်လို့ဒီကနေ့ပဲသတိပေးခဲ့ပေမဲ့ထိတ်တန့်တမှုတယောက်ကတော့နောက်ထပ်လက်တုံ့ပြန်မှုရှိတဲ့အကြောင်းပြောဆိုခဲ့တာပါအမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့အီရန်နိုင်ငံကစစ်ကန်တစ်ခုကိုအီရန်နိုင်ငံကပက်ထင်းတဲ့မစ်ဆိုင်းတို့တရားစင်ကြောင့်ပစ်ကတ်ခဲ့တဲ့နောက်ပတ်သက်လို့သမ္မတဒေါ်နယ်ထရန့်မနေ့ကနိုင်ငံကိုမင်ကွန်းပြောရမှာတော့အီရန်ဘက်ကအလျှော့ပေးသွားပုံရတဲ့အကြောင်းပြောဆိုထားပါတယ်ကျူစင်တင်ပြင်ဆင်မှုတွေသတိပေးစနစ်တွေကြောင့်အမေရိကန်နဲ့အီရန်တပ်ဖွဲ့တွေအသေးပြောက်မရှိခဲ့တဲ့အကြောင်းနဲ့ထိခိုက်ပျက်စီးမှုနေပါတဲ့အကြောင်းလည်းပြောဆိုခဲ့တာပါအီရန်သမ္မတကတော့ကုလသမဂ္ဂရဲ့ပြည်ညင်နဲ့အညီတုံ့ပြန်ခဲ့တဲ့လို့ရဖြစ်နေအီရန်ရဲ့တက်ခတ်မှုကိုပြောဆိုခဲ့တာပါဒီနေ့မှာပဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကိုတယ်လီဖုန်းဆက်စကားပြောခဲ့ပြီးအီရန်တမှုကိုအမေရိကန်ကတုတ်တင်ခဲ့တဲ့ပေါ်ပြစ်တင်ရှုတ်ချဖို့လည်းတိုက်တွန်းခဲ့ပါတယ်အီရန်ပူထွေးစီဦးစီးချုပ်များအဖွဲ့ဝင်ဘူချုပ်ကြီးအဗ်ဒူလာအာရာကီကတော့အီရန်ထုတ်တက်ဖွဲ့အကြီးအကဲကိုတုတ်တင်ခဲ့တဲ့အမေရိကန်ကိုတော်လန်ရေးပြည်ဆောင်တပ်ကနောက်ထပ်လက်တုံ့ပြန်မှာဖြစ်တဲ့အကြောင်းအစိုးရနဲ့နှိစက်တဲ့တက်စနင်တင်းထဏာကိုပြောဆိုခဲ့တာပါတော်လိုင်းပြည်ဆောင်တက်ရဲ့ယာယီတမှုဘူချုပ်ကြီးအလီဖာရာဗီကလည်းမစ်ဆိုင်းတုံးနေတဲ့ပြစ်ခတ်မှုဟာအီရန်နိုင်ငံရဲ့စစ်ဆွဲရေးဒစိတ်ပိုင်းသာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
အီရန်နဲ့အမေရိကန်နိုင်ငံကြားအခြေအနေတည်မှနေချိန်မှာအမေရိကန်သမ္မတအနေနဲ့စစ်ရေးနည်းနဲ့ဖြည့်ရှင်းအပြေချရတဲ့နည်းကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့မဲခွဲဆုံးဖြတ်မဲ့ဆုံးဖြတ်ချက်မှာဒီအီရန်ကိုလွှတ်တော်ကစစ်မကြေညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်တပ်တွေအနေနဲ့အီရန်အပေါ်စစ်မတိုက်နိုင်အောင်တားမြစ်ထားမှဖြစ်တဲ့အပြင်အမေရိကန်ပြည်ထောင်စုအမေရိကန်ပိုင်နက်တွေနဲ့အမေရိကန်တပ်တွေပေါ်တိုက်ခိုက်မဲ့ရန်ကိုစစ်ရေးနည်းနဲ့မဖြစ်မနေကာကွယ်ရမယ့်အခြေအနေမရောမချင်းသမ္မတထရမ့်အနေနဲ့စစ်တိုက်ဖို့အမိန့်မပေးနိုင်အောင်လို့ဒီဆုံးဖြတ်ချက်ကတားမြစ်ထားမှဖြစ်ပါတယ်ဒီကနေ့မဲခွဲမဲ့အစီအစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထုတ်ပြန်ကြေညာချက်ထဲမှာအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလမာနီကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်တပ်ဖြတ်မှုမလုပ်ခင်လွှတ်တော်ကိုကြိုတင်အသိမပေးခဲ့တဲ့အပေါ်ထရမ့်အစိုးရကိုဝေဖန်ထားပါတယ်အမေရိကန်တပ်တွေနဲ့တန်တမန်တွေအတွက် NDA များစေတဲ့အင်အားအလွန်အမင်းသုံးတဲ့ရန်စတဲ့လုပ်ရဖြစ်တယ်လို့လည်းဖော်ပြပြောဆိုထားပါတယ်နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်တင်းမာမှုတွေပြေလျော့စေမယ်မဟာဗျူဟာကိုအောက်လွှတ်တော်နဲ့အတူအစိုးရကအတူတည်းဆောင်ရွက်ဖို့လည်းလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်ဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီဥပဒေကြမ်းကိုလွယ်လွယ်ကူကူအတည်ပြုနိုင်မှာဖြစ်ပေမဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကြရဲ့အတည်ပြုနိုင်မလားဆိုတာကတော့မသိနိုင်သေးပါဘူး
။ယူရိုနိုင်ငံတကြီးရဲ့မြို့တော်လေယာဉ်ဝင်းကနေပြန်ထွက်ပြီးမြေချခင်မှာပဲပြတ်ကျသွားခဲ့တဲ့ Ukraine ခီးစဉ်လေယာဉ်ဟာ နောက်ပြန်လဲဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစုံတရာနဲ့ကြုံနေရတယ်ဆိုပြီးလေယံမှုကဆက်သွယ်အကြောင်းကြားတာမျိုးမရှိခဲ့တာကိုကနဦးစစ်ဆေးချိန်မှာတွေ့ရှိတဲ့အကြောင်းအီရန်စုံစမ်းစစ်ဆေးသူတွေကပြောပါရတယ်။အီရန်ရက်ဖက်လေယံဖွဲ့ရဲ့ကနဦးစစ်ဆေးချိန်အစီရင်ခံစာမှာတော့ယူကရိန်းနိုင်ငံကလေယံမှာလေယံဟာပြက်မကျခင်မှာမီးလောင်နေတာကိုမြေပြင်ပေါ်ကလူတချို့နဲ့အနီးနားကလေယံတွေကတွေ့ရှိခဲ့တဲ့အကြောင်းလည်းဖော်ပြထားပါရတယ်။မစ်ဆိုင်တုံးနဲ့ပြစ်ချခံရတာဖြစ်နိုင်မဖြစ်နိုင်ဆိုတာကိုလည်းစုံစမ်းသူတွေစစ်ဆေးနေကြပါရတယ်။ယူကရိန်းနိုင်ငံခီယက်မြို့ကိုပြန်သားမဲ့လေယံမနေ့တုန်းကပြက်ကျရာကခီးစဉ်169ယောက်နဲ့လေယံဝင်နှန်း9ဦးစလုံးတေဆုံးသွားတဲ့အတွက်ဒီကနေ့ကိုဝန်ထမ်းရင်းထိမ့်မှတ်သတ်မှတ်ဖို့လဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာခဲ့တာပါ။ကနေဒါနိုင်ငံအော်တိုမျိုးကလွတ်တော်မှာတော့ဝန်ထမ်းရင်းထိမ့်မှတ်ဖြစ်နေလေနိုင်ငံတော်အလံကိုတိုက်ဝဲလွှင့်တူခဲ့တာပါ
။ဩစတြေးလျနိုင်ငံမှာတော်မီလောင်နေတဲ့အရှိတောင်ပိုင်းဒေသတွေမှာဒီတရင်ဘတ်နှောင်းမှန်းကြရင်ပြင်းထန်တဲ့အပူချိန်နဲ့လေပြင်းတွေတိုက်မှာမဟုတ်မီးပင်ပကင်းတဲ့နေရာတွေကဒေသခံတွေကိုဘေးလွတ်ရာတိမ်းရှောင်နေကြဖို့အာဏာပိုင်တွေတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကမိုးဖွဲ့ဖွဲ့ရွာပြီးအပူချိန်ရော့ကျသွားလို့တက်တာရရခဲ့ပေမဲ့တောက်ချာနေလောက်ရောက်ရင်အပူချိန်ဟာ30ဒီဂရီဆယ်စီယပ်အထက်ပြန်ရောက်မယ်လို့ခန့်မှန်းထားပါတယ်။နိုင်ငံမှာဘယ်တော့မှမကြုံဘူးတဲ့အတိုင်းအတာနဲ့တော်မီတွေလောင်ကျွမ်းနေပြီးမီးကြောင်သေဆုံးသူဟာအခုအချိန်ထိ28ယောက်ရှိနေတယ်လို့အင်ဂျင်2000ထက်မနည်းလဲဆုံးရှုံးခဲ့တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပြောကြားပါတယ်။လာမယ့်နှစ်ရက်အတွင်းမှာအပူချိန်နဲ့လေတိုက်နှုန်းခန့်မှန်းချက်တွေကြောင့်မိဘအန်ရဲ့ထပ်ဆိုးလာနိုင်တယ်လို့လည်းဝန်ကြီးချုပ်ကသတိပေးပါတယ်။ South Australia, New South Wales နဲ့ Victoria ပြည်နယ်တွေမှာတော်မီတွေဆက်လက်လောင်ကျွမ်းနေတာပါ။တော်မီတွေကြောင့်တော်ရိုင်းတိရစ္ဆာန်တန်း1000ထက်မနည်းသေချေဒဏ်ရာရခဲ့တယ်လို့ Sydney တက္ကသိုလ်ကဂေဟဗေဒပညာရှင်တွေကခန့်မှန်းထားပါတယ်လောလောဆယ်အထိမီးနဲ့ပတ်သက်တဲ့အာမခံရောကြီးဒေါ်လာတန်း900ဘူးလောက်ရောတောင်းခံထားကြတယ်လို့လည်းဩစတြေးလျအာမခံကောင်စီကပြောပါတယ်ဩစတြေးလျတော်မီတွေကထွက်တဲ့မီးကိုမျိုးတွေဟာအိန္ဒိယနယူးဇီလန်နိုင်ငံသားမကဘရာဇီးလ်နိုင်ငံအထိပြန့်နှံ့ရောက်ရှိနေပါတယ်တော်မီတွေလောင်လေးရှိတဲ့နေရာတွေမရောက်ခင်စက်တင်ဘာလတွေကဩစတြေးလျမှာတော်မီတွေဆလောင်နေတာဖြစ်ပြီးတော့အခုလိုထိမနိုင်သိမရတော်မီလောင်နေရတာဟာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ကြရကြောင့်ဖြစ်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်မြန်မာနိုင်ငံကိုလည်ပတ်လာမယ်လို့သတင်းတွေထွက်နေတဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့မျှော်လင့်ထားတဲ့ကြောင်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်းမြင့်ကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်
။ဟိုဒီနေ့မြန်မာလည်းပဲကြည်ကြည်ရင်းမှုရှိတဲ့ခါကျတော့လုပ်ငန်းတွေအပြန်အလှန်တော့တော့အကွန်ပျူတာရေးနဲ့ရင်းနှီးမြှောက်ပြုတွေကတော့အစင်သာထိုးကြမှာပေါ့လေဒီကြည့်ကြတဲ့ခါကျတော့
ရှိသတင်းပတ်တောက်ကြတဲ့စနေနေ့ဒီမှာမြန်မာနိုင်ငံကိုလာမယ့်အကြောင်းသတင်းတွေထွက်နေပေမဲ့နိုင်ငံတာဝန်ရှိသူတွေဘက်ကတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။သတင်းတွေထွက်နေတဲ့အတိုင်းသာမှန်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတဖြစ်2013ခုနှစ်မှာတာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကိုမြန်မာနိုင်ငံကိုလာမယ့်ခီးစဉ်ဖြစ်ထူးခြားမယ်လို့လည်းအကဲခတ်တွေမျှော်လင့်နေတာပါ။အခုခီးစဉ်တွင်နိုင်ငံနယ်စပ်ဒေသကလက်နက်ကိုင်ပြပခတ်တွေပါဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တရုတ်နိုင်ငံကအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့ကမ္ဘာလမ်းစီမံကိန်းရပ်ဆိုင်ထားတဲ့မြစ်ဆုံရေးအလစ်စီမံကိန်းပါဝင်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တာတွေကိုဆွေးနွေးကောင်းဆွေးနွေးပြမယ်လို့လည်းခန့်မှန်းနေကြပါတယ်။ရှီချင်းဖြင့်ဟာတရုတ်နိုင်ငံရဲ့ထူးသမတာဝန်ယူထားစဉ်2009ခုနှစ်တုန်းကလည်းမြန်မာနိုင်ငံကိုပထမဆုံးချိန်လာခဲ့ဖူးပါတယ်။ဒီရက်ဒီဇင်ဘာ9ရက်နေ့တုန်းကတရုတ်နိုင်ငံချာရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာချိန်မှာတော့ဒီနေ့2020ပြည့်ဟာတရုတ်နဲ့မြန်မာနိုင်ငံတို့ကြားတရမဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်အရေးကြီးတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။ထိုင်းတောင်ပိုင်းကလူဝင်မှုကြီးကြပ်ရေးအချုပ်ခန်းဖောက်ပြီးတော့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တစ်ခွဲကိုကူညီရှာဖွေပေးဖို့ထိုင်းနိုင်ငံကမလေးရှားနိုင်ငံကိုအကူအညီတောင်းထားပါတယ်။ထိုင်းတောင်ပိုင်းဆွန်ခလခရိုင်မှာရှိတဲ့အချုပ်ခန်းရဲ့တုံးထက်ပရင်းပေါက်ကနေအဝိတ်တွေကိုကျိုးလုပ်ပြီးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းတုန်းကရိုဟင်ဂျာ19ယောက်ထွက်ပြေးသွားခဲ့တာဖြစ်တယ်လို့ထိုင်းရဲကပြောပါတယ်။အဲ့ဒီသူတွေဟာမလေးရှားကိုလူမှောင်ခိုးကူးခံရစဉ်ထိုင်းမှာဖမ်းမိလို့ထိန်းသိမ်းထားတဲ့ရိုဟင်ဂျာအယောက်40တဲကဖြစ်ပါတယ်။သူတို့ကိုမြန်မာနိုင်ငံကိုပြန်ပို့နိုင်ဖို့ဆောင်ရွက်နေစဉ်မှာအခုလိုမျိုးအချုပ်ခန်းဖောက်ထွက်ပြေးသွားတာဖြစ်ပြီးတော့ထွက်ပြေးသွားသူ2ယောက်ကိုတော့ဗုဒ္ဓဟူးနေ့ညပိုင်းမှာပြန်ဖမ်းမိတယ်လို့ရဲကပြောပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ဘက်ကိုထွက်ပြေးသွားကြတဲ့18ယောက်ကိုမလေးရှားအာဏာပိုင်တွေနဲ့ပူးပေါင်းရှာဖွေနေတယ်လို့ထိုင်းနိုင်ငံတောင်ပိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကလည်း Reuters သတင်းဌာနကိုပြောပါတယ်။ မြန်မာကမ္ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေကအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေဟာထိုင်းနိုင်ငံကိုလူကုန်ကူးခံရသလိုတခြားနိုင်ငံတွေကိုတရားမဝင်သွားဖို့ထိုင်းနိုင်ငံကိုတထောက်နားတဲ့နေရာအဖြစ်အသုံးပြုကြပါတယ်လူကုန်ကူးခံရသူတွေကိုအသေးအချာအကာအကွယ်မပေးဘူးလို့အမေရိကန်နဲ့လူအခွင့်အရေးအဖွဲ့တွေကတော့ထိုင်းအာဏာပိုင်တွေကိုဝေဖန်နေကြပါတယ်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကနေရိုဟင်ဂျာတွေဟာရေကြောင်းလမ်းကနေထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားဖို့ကြိုးစားကြတာဖြစ်ပါတယ်2019ခုနှစ်ဩဂတ်လနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကိုပြန်လာမဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့အဆင်သင့်ပဲလို့ပြောကြားထားပါတယ်။
တရုတ်နိုင်ငံလေပဲဝူဟန်မြို့မှာဖြစ်ပေါ်တဲ့နမိုနီးယားဆုတ်ယုံယောဂါဟာလွန်ခဲ့တဲ့စနေကျော်ကစားစယောဂါဖြစ်ခဲ့တဲ့ယောဂါပိုးအမျိုးအစားကြောင့်ဖြစ်တဲ့အကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကဆက်လို့လူပေါင်းလူနာ59ယောက်ကိုစမ်းသပ်စစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်အမျိုးအစားအသစ်တစ်ခုကိုသိပ္ပံပညာရှင်ဖော်တဖွဲ့ကတွေ့ရှိတာဖြစ်တဲ့အကြောင်းအစိုးရပိုင်းစင်ဝါတရင်ကဖော်ပြခဲ့တာပါဗိုင်းရပ်စ်ပိုးအမျိုးအစားအသစ်တွေ့ရှိမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းမနေ့ကပဲကြေညာချက်ထုတ်ပြန်ထားပါတယ်။ကြာသေးရင်ကဝူဟန်မြို့ကပြန်လာတဲ့သူတွေကတခွေးနဲ့နမိုနီးယားရောဂါလက္ခဏာရှိသူ38ယောက်ကိုဆေးရုံတင်ကုသပေးထားတဲ့အကြောင်းလဲဟောင်ကောင်ကျန်းမာရေးအရာရှိတွေကပြောဆိုထားပါတယ်
။တရုတ်နိုင်ငံလူခွင့်ရဲ့ချိုးဖောက်မှုကြောင့်တရုတ်ပေါ်တန်ခတ်အရေးယူဖို့အမေရိကန်လွှတ်တော်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။တရုတ်လူခွင့်ရေးဆိုင်ရာလွှတ်တော်အမှုဆောင်ကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအမေရိကန်တာဝန်ရှိသူတွေအနေနဲ့ကုန်သွယ်ရေးကိစ္စအပါအဝင်တရုတ်အစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာလူခွင့်ရေးစိုးရိမ်မှုတွေကိုထည့်တွက်ဖို့လဲတောင်းဆိုထားပါတယ်။ဘာသာရေးလူနည်းစုတွေအလို့သမားအရေးဆောင်ရွက်နေသူတွေသတင်းသမားတွေအပေါ်နှိမ်နင်းတဲ့အကြောင်းအသေးစိတ်အပြင်ရှင်ကျန်းဒေသကလူနည်းစုဝိကာမွတ်စလင်တွေအပေါ်ဖိနှိပ်တဲ့လုပ်ရက်တွေကိုအစီရင်ခံစာထဲမှာရှင်းရှင်းပြန့်ပြန့်ဖော်ပြထားပါတယ်ရှင်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ချက်တွေဇက်တိုင်နာဆင်ကြရပါမယ်။မနက်ဖြန်ဇန်နဝါရီလ10ရက်မှာကျင်းပမယ့်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ဖို့မြစ်ကြီးနားမှာရောက်နေတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကိုဒီကနေ့သွားခဲ့ပြီးဦးဆောင်စရာတော်နဲ့တွေ့ဆုံခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ကချင်ခီးစဉ်အကြောင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင်။
နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာမြကြီးနားမြို့မှာရှိတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ကိုဒီကနေ့ဇန်နဝါရီ9ရက်ညနေ4နာရီမှာသွားရောက်ခဲ့ပြီး KBC ဥက္ကဋ္ဌဒေါက်တာခါလမ်ဆန်စွန်နဲ့တနာရီကြာတွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံချိန်မှာ1949ပင်လုံစာချုပ်တိုင်းလုံဆောင်ပေးဖို့ဒေါအောင်ဆန်းစုကြည်ကိုပထမအချက်အနေနဲ့အကြံပြုခဲ့တယ်လို့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာခါလမ်ဆန်စွန်က VOA ကိုပြောပါတယ
်။တဘောတူရတဲ့တဘောတူရဲ့ချက်ကတော့အများဟောဖြစ်နေချင်တာပေါ့နော်ဒါပေမဲ့ဟို20ရာစုခေါ်ဖို့ပုံမှန်တော့ကျွန်တော်နားလည်ရတဲ့ချက်ပေါ့အဲ့ဒါတော့နိုင်ငံရေးဥပဒေနဲ့လိုပဲကြည့်ကြပါဘူးကျွန်တော်တို့ကတော့ဒါနားမလည်တာဟို20တင်တော့မှဟိုငင်းချင်းရတဲ့ဘလော့တိုင်းအဲ့ဒီတဲ့ဘလော့ပေါ်ဆောင်ပေးတယ်လို့ဆိုတော့ကျွန်တော်တို့တော့ဒီမသိရသေးဘူးပေါ့
တွေ့ဆုံချိန်မှာအချက်3ချက်ကိုအဓိကဆွေးနွေးကြတာဖြစ်ပြီးပင်လုံညီလာခံကိစ္စဘာသာရေးတရားမျှတမှုဆိုင်ရာကိစ္စနဲ့2008ဖွဲ့စည်းပုံအခြေခံပြည်စည်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြရလို့လည်းပြောပါတယ်။ဒါအပြင်ကချင်ပြည်နယ်တွင်းကစစ်ပေးဆောင်ပြည်သူတွေနေရပ်ပြန်ကိစ္စနဲ့ပတ်သက်ပြီးသူတို့နေရပ်ပြန်နိုင်ဖို့မလုပ်ခင်တပ်မတော်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေကြားမှာအရင်ဆုံးအပြစ်ရလက်မှတ်ထိုးဖို့ကိုလည်းဒေါက်တာခလမ်ဆန်စွန်ကအကြံပြုခဲ့တာပါ။
ကျွန်တော်ကချင်ပြည်အရင်နဲ့တပ်မတော်နဲ့ဘာလက်ဆော့ဆစ်ဖိုင်ယာမှာမြောက်ပိုင်းအဖွဲ့နဲ့ policy ရ custom မှာအလုံးထုတ်ဖို့လိုတယ်ဆိုတဲ့အကြောင်း next step ကမှာဟိုကိုယ့်ရဲ့လမ်းကြောင်းရပ်ကိုတော့ဖို့လိုပါလို့ဆိုတဲ့အကြောင်းဒါတပ်တော်ကဒီခါပြင်မှာဆိတ်ရှုဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါတွေကိုကြိုးစားဖြစ်ပါတယ
်ဒါအပြင်တော်လိုင်းကောင်စီခေတ်ကပြည်သူပိုင်အသိခံရရဲ့တာတနာကြီးအဆောက်အဦတွေနဲ့ပတ်သက်ပြီးတော့လည်းပြန်စဉ်းစားပေးဖို့တင်ပြခဲ့တယ်လို့လည်းသူကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံဘက်ကတော့ဘာသာရေးဆိုင်ရာတရားမျှတမှုကိစ္စတွေနဲ့ပတ်သက်ပြီး policy အရပြန်လုပ်ပေးနိုင်တာရှိကြောင်းလည်းပြောကြားခဲ့တဲ့အပြင်လက်ရှိမှာအစိုးရအနေနဲ့27ရာစုပြည်လုံးညီလာခံကိုလွတ်ဆောင်နေကြောင်းနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အားလုံးပါဝင်ပူးပေါင်းဖို့ဆွေးနွေးခဲ့ရလို့လည်းပြောပါတယ်ဒေါအောင်ဆန်းစုကြည်တွားရောက်တွေ့ဆုံခဲ့တဲ့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ဟာကချင်လူလူအပေါ်မှာရောကချင်နိုင်ငံရေးအင်အားစုတွေအပေါ်မှာပါဩဇာလွှမ်းမိုးနိုင်တဲ့ဘာသာရေးဖွဲ့စည်းတစ်ခုအဖြစ်အများကအသိမှတ်ပြုထားတာပါ။နေဆက်ဒေတာနဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့2019ရဲ့မှာပြည်내နဲ့တိုင်းအတော်များများကိုတွားရောက်ခဲ့ပြီး လူလူနဲ့တွေ့ဆုံခဲ့တယ်လို့ဒီလိုတွေ့ဆုံမှုကနေရလက်ကောင်းတွေရလာဖို့အတွက်မျှော်လင့်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်
လည်းတော့ကျွန်တော်ပုဂ္ဂိုလ်ဟာဒီကနိုင်ငံလုံးမှာရှိတဲ့တိုင်းပြည်တွေကိုစူးစမ်းကြည့်ပါအောင်ကြပါလေ။ပြီးတော့ဒေသခံစီတွေတိုင်းမာတွေရဲ့လူလာတဲ့အဲ့တော့သူရဲ့ခံစားနေရတာလူကိုယ်ကိုကြားသွားအောင်ထားတဲ့အခါမှာလည်းတော့တိုင်းမာတွေနဲ့ကျွန်တော်ရင်းနှီးဆွေးနွေးလို့ရတဲ့အခါမှာကျူးတရားမှုတွေရှိနေပုံမှန်ကောက်မှုတွေရလာစီထလာလေလို့ကျွန်တော်ပြောလို့မှာ
ဒေါက်ဆန်းစုကြည်ဟာ2019မတ်လ28ရက်တုန်းကလည်းမြေကြီးနားကိုသွားခဲ့ပြီးကချင်ရပ်ဘက်အဖွဲ့တွေငင်းညာရေးဆွေးနွေးရေးအကျိုးဆောင်ဖွဲ့ PCG ရွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ရှောင်းစကန်တချို့ကိုပါသွားရောက်ခဲ့ရဖြစ်ပြီးအဲ့ဒီလူလူတွေ့ဆုံပွဲမှာ NCA နဲ့27ရာစုပြည်လုံးညီလာခံအပါအဝင်အခြေခံဥပဒေပြင်ဆင်ရေးမူရစေဝါကိစ္စတွေကိုပါဆွေးနွေးခဲ့ရပါအခုမြေကြီးနားကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာမနက်ဖြန်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်မှာဖြစ်တယ်လို့အဲ့ဒီနောက်ပိုင်းမှာတော့ပူတာအိုမြို့ရဝမ်အမျိုးသားဥယျာဉ်မှာရှိရဲမြန်မာနိုင်ငံရဝမ်စာပေနှင့်ယဉ်ကျေးမှုအသင်းဗဟုကိုလည်းသွားရောက်ဖို့ရှိပါတယ်
ကိုစောထက်ပြပြသွားတာပါရှင်အခုတော့တရုတ်သမ္မတရှီရဲ့မြန်မာပြည်လာမဲ့ခီးစဉ်ကိုကြည့်ကြရအောင်ပါတရုတ်သမ္မတရှီကျင်းပင်ဟာမကြခင်ရပ်ပိုင်းတွင်မြန်မာပြည်ကိုလာရောက်မှာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့အတည်ပြုပါတယ်တရုတ်သမ္မတရဲ့ခီးစဉ်မှာစီးပွားရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးဖွယ်ရှိတယ်ဆိုတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့တည်င်းဟာပြီးခဲ့တဲ့ရက်တော်ကြာတည်းကထွက်ပေါ်နေတာဖြစ်ပြီးဒီကနေ့မှမှအစိုးရတာဝန်ရှိသူတဦးကအတည်ပြုပြောကြားလိုက်တာပါတရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကအခုလိုအတည်ပြုပြောကြားပါတယ
်တရုတ်သမ္မတရှီနဲ့အဖွဲ့ဒါမြန်မာဘက်ရောက်မယ်ပေါ့လူကြီးတွေရောက်ရင်တော့အပြန်လာနားလည်မဲ့စာချုပ်ကတော့ထိုးကြတာပေါ့လေသူကြီးညာပါလိမ့်မယ်ဆိုတော့ဒီဒီစီဝိုင်းအပြန်လာပူပေါင်းဆောင်ရလည်းမှုဒါကတော့ဟိုဒီနေ့မြန်မာလည်းကြီးကြီးကြီးမှုရှိတဲ့ခါကျတော့လုပ်ငန်းနဲ့အပြန်လာလုပ်တော့ဒါကွန်ပျူတာနဲ့ရင်းနှီးမြှင့်စာပြုတ်တွေကတော့အရှင်းလာထိုးကြမှာပေါ့လေဒီကြီးရတဲ့ခါကျတော့အားလုံးကတော့ကောင်းတဲ့အရာတွေပါပဲ။ဒီဥပက္ခကအင်္ဂါတို့ကွန်ပျူတာတွေမှာသူ့ရဲ့ဒီအထွေထွေဒီဒီကန်တမတ်ကြီးကဒါပြချော့တာရှိပါတယ်။ဒါကတော့ကွန်ပျူတာကတော့ကျုံးတက်လာမယ်အလားလားရှိပါတ
ယ်ကျုပ်သမရနဲ့အဖွဲ့ဟာဘယ်နေ့ဘယ်ရက်မှာရောက်ရှိမယ်ဆိုတာထုတ်ဖော်မပြောဆိုပေမဲ့ဒီလ18ရက်နေ့မှာလာရောက်ပြီးတညာအိတ်ခီးစင်သာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမမောင်ဆိုတော့ကျုပ်သမရခီးစင်ဟာ One Road One Belt ကခေတ္တပိုလာမစီမံကိန်းအပါအဝင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းတုံးသက်ပြောဆိုပါတယ်
ကျွန်တော်တို့ရေရပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရဲ့တောင်ဘက်နဲ့တရုတ်ပြည်ရဲ့အနောက်ပိုင်းပြည်နယ်တွေအတွက်ပင်လယ်ထွက်ပေါက်တွေဗမာပြည်သူတို့ရထားတာလေသူတို့တက OVOR တို့အားတို့ညာတို့သူတို့ဒီနည်းမျိုးစုံသုံးပြီးပြောတာပေါ့နော်ဆိုတော့ဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်နဲ့ပတ်သက်ပြီးတော့သူတို့ရယူဖို့ကြိုးစားနေတာပါပဲကျွန်တော်တို့ကဘာအကျိုးရှိအောင်လုပ်နိုင်မလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အစိုးရကောင်းဆောင်ပိုင်းနဲ့ဆိုင်လိမ့်မယ်လို့ထင်ပါတယ်
သမ္မတရှီကျင်းပင်ရဲ့မြန်မာပြည်ခီးစဉ်အတွင်းမှာကြောက်ဖြူအထူးစီးပွားရေးစုံလို့စီးပွားရေးစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ပထမတစ်ခုကတော့ကြောက်ဖြူ SCS နဲ့ပတ်သက်လို့ဒုတိယဆင့်စာချုပ်လက်မှတ်ရေးထိုးနိုင်ဖွယ်ရှိတယ်လို့သုံးသပ်ရပါတယ်ဒုတိယတစ်ခုအနေနဲ့ကတော့နေဆက်စီးပွားရေးကုန်သွယ်ရေးစုံတွေပေါ့ခံလိုက်ပြီးလွယ်ကျယ်မှုဆဲရှင်းရွှေရောစတဲ့နေဆက်စီးပွားရေးကုန်သွယ်ရေးစုံတွေနဲ့ပတ်သက်တဲ့ဒီဝါသောသူညက်လက်မှတ်ထိုးဖို့ရှိတယ်လို့သုံးသပ်ယူဆပါတယ
်အချို့တရုတ်မြန်မာဆက်ဆံရေးကိုလေးလာသုံးသပ်သူတွေကတော့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတိုးမြင့်ဆောင်ရွက်ဖို့တဲ့မြန်မာနိုင်ငံဟာ ICJ လို့နိုင်ငံတကာရဲ့ PR တွေရင်ဆိုင်နေရချိန်မှာလာရောက်အားပေးတဲ့သဘောဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်တရုတ်သမ္မတရှီကျင်းပင်ဟာ2009ခုနှစ်ဒုသမ္မတတာဝန်ထမ်းဆောင်စဉ်ကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြစ်ဆုံစီမံကိန်းကိုအဓိကလက်မှတ်ရေးထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်။မကြာမီလာရောက်မဲ့ခီးစဉ်ဟာတရုတ်သမ္မတတဦးအနေနဲ့နှစ်ပေါင်း20အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ
်။တရရှိများရှင်တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ ကမ္ဘာမှာတနည်းတခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးအမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းစဉ်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလေရှင်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဩစတြေးလျမှာစံချိန်ကျိုးအောင်လောင်နေတဲ့တော်မီရဲ့ဘေးရန်တွေအကြောင်းပြောပြခြင်းပါလေ။ဩစတြေးလျနိုင်ငံမှာလွန်ခဲ့တဲ့လေးလကျော်ကစပြီးတော့လောင်နေတဲ့တော်မီကြောင့်လူတွေသေဆုံးမှုရှိသလိုတော်ရိုင်းတိရစ္ဆာန်တွေလည်းတန်းနဲ့ချီပြီးတော့မိဘတဲ့သေဆုံးနေကြတယ်လို့ခန့်မှန်းထားပါတယ်။ဩစတြေးလျမှာမိုးခေါင်ရေရှားပြီးသမိုင်းတလျှောက်စံချိန်ချိုးတဲ့အပူချိန်မြင့်တက်လာခဲ့တာကြောင့်ပူပြင်းခြောက်သွေ့တဲ့ကာလမှာတော်မီအကြီးအကျယ်လောင်ခဲ့ရတာပါ။မိဘကအသက်ချမ်းသာရာရခဲ့ပေမဲ့အပြင်းထန်ဒဏ်ရာရခဲ့ကြတဲ့တိရစ္ဆာန်လေးတွေကိုစေကုသပေးနေတဲ့အကြောင်း AP သတင်းကိုအခြေခံပြီးနန်းလောင်ကပြောပြပေးပါမယ်ရှင်။
ဩစတြေးလျနိုင်ငံအနှံ့အပြားမှာအကြီးအကျယ်တော်မီလောင်ကျွမ်းတဲ့နေရာပေါင်းရာနဲ့ချီရှိခဲ့တာမှာမွေးမြူရေးတရိတ်ဆန်ထောင်နဲ့ချီတည်ဆုံခဲ့ရတယ်လို့တော်ရိုင်းတရိတ်ဆန်တည်ဆုံမှုကတော့တန်းနဲ့ချီထိရှိနေတယ်ဆိုပြီးတော့ခံမနေကြပါတယ်။မိဘေးတန်တင်ခဲ့တဲ့တော်ရိုင်းတရိတ်ဆန်လေးတွေကို Kangaroo Island Wildlife Park ကျိုးမဲ့တစ်တော်ကျိုးဝိုင်းထဲမှာကူတာပေးနေတဲ့ဩစတြေးလျစစ်တပ်ဗိုလ်မှူးကြီး Garrett Hall ကအခုလိုပြောပါတယ
် It's a pretty grim picture unfortunately there's a lot of wildlife a lot of livestock
တော်စီမကောင်းစရာမြင်ကွင်းတွေပါတော်မီလောင်သွားတဲ့နေရာတွေကလည်းအတော်များပါတယ်ဒီတော်မီတွေကြောင့်တော်ရင်တိစ္ဆန်တော်များများလေးဒုက္ခရောက်ကြပါတယ
်စက်တင်ဘာလကစပြီးတော့အကြီးအကျယ်လောင်ကျွမ်းလာတဲ့တော်မီတန်ကိုဩစတြေးလျတိုက်တစ်ခုလုံးရဲ့၃ပုံတစ်ပုံလောက်ခန်းစားခဲ့ရတာပါလူဦးရေ 4,500 ရှိတဲ့ South Australia ပြည်နယ်ကန်ယိုရနာက Kangaroo Island ဟာတော်ရိုင်းသရိုက်ဆန်နဲ့တဘာဝပတ်ဝန်းကျင်အခြေခံနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေနဲ့ထင်ရှားတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒီနေရာမှာစောင့်ရှောက်ထားတဲ့မိဘတဲ့သရိုက်ဆန်လေးတို့ရဲ့အခြေအနေတွေကိုဗိုလ်မှူးကြီး Garrett Hall ကအခုလိုဆက်ပြီးတော့ရှင်းပြပါတယ်။
I am at the Kangaroo Island Wildlife Park where they're rescuing a number of injured animals mainly wildlife.
ဒီနေရာမှာမိဘကြောင့်တရားရတာတွေဒေသန်လေးကိုကယ်တင်ပြီးတော့ကုသပေးနေပါတယ်။ဒီဒေသန်လေးတွေမီးလောင်တဲ့ပြင်းထန်ခံထားပါတယ်။သူတို့ရဲ့ခြေဘဝလက်ဘဝတွေလည်းမီးလောင်ထားပါတယ်။တချို့ဆိုရင်မျက်နှာတွေနှာခေါင်းတွေပါမီးလောင်ခံထားရတာပါ။တချို့ဒေသန်လေးတွေကတော့ခန္ဓာကိုယ်အမွေးတွေအကွက်လိုက်မီးလောင်ထားပါတယ်။တချို့ဆိုရင်လည်းတော်မီရလာတဲ့မီးခိုးတွေကိုရှူထားလို့အဆုတ်တွေမှာပါရောဂါရထားကြတာပါ။
တော်မီကြောင့်ကိုလာဝက်ဝန်လေးတွေနဲ့ကင်ဂရူတားပိုက်ကောင်ထောင်နဲ့ချီတည်ဆုံခဲ့ရတယ်လို့ကျွမ်းကျင်ပညာရှင်တွေကခန့်မှန်းထားပါတယ်။တော်မီတွေကြောင့်ကြွက်ကလေးတွေနဲ့ပုံစံတူပြီးတော့တားပိုက်ကောင်လိုသူတို့ကလေးတွေကို1 byte အိတ်ငယ်လေးတွေနဲ့ထဲ့တဲ့တတ်တဲ့မဆူပီယောမျိုးစိတ်လေးတွေအသက်ရှင်ကျန်ရပါမလားဆိုတာကတော့မသိရသေးပါဘူး။တရိတ်ဆန်တွေပြန်ပြီးတော့နလန်ထူလာဖို့လောက်ကိုင်းနေကြတဲ့ဒီကလူမှုအသက်ဝိုင်းနဲ့တရိတ်ဆန်စီကူဆရာဝန်တွေကိုဩစတြေးလျစစ်တပ်အရန်တရင်ကတပ်သား130ကျော်တို့ကလိုက်ပြီးတော့ကူညီပေးနေတာပါ။ဒီမှာလိုအပ်နေတဲ့တောက်သုံးရည်တွေကိုလည်းအရန်တပ်ဖွဲ့ကဖြည့်တင်ပေးပါတယ်
။ So it's been really enjoyable to have private soldiers who were attached to the
team. ကျွန်တော်တို့လိုအပ်တဲ့အရန်တွေကမောင်းပေးဖို့တွဲပေးလိုက်တဲ့တပ်သားတွေရှိတာသိအဆင်ပြေပါတယ်။ဒီတပ်သားတွေကကုသရေးဘိုင်းမှာလည်းဝိုင်းပြီးကူညီပေးကြတဲ့အတွက်သိကိုထောက်ကူဖြစ်ပါတယ်။ဒိဆန်လေးတွေရဲ့ဒံယာတွေကုသပေးတဲ့အခါသူတို့လေးတွေကိုဝိုင်းပြီးတော့ချုပ်ပေးတာမျိုး၊ပွေထားပေးတာမျိုး၊ဆေးတွေယူလာပေးတာမျိုးတွေလည်းကူညီလုပ်ကင်ပေးကြပါတယ
်။မနစ်ကမိုးခေါင်ရေရှားပြီးတော့ပူပြင်းခြောက်သွေ့တဲ့အခြေအနေတွေနဲ့စံချိန်တဲ့အပူချိန်မြင့်တက်ခဲ့တဲ့အတွက်ဩစတြေးလျမှာတုံးမီတွေစပြီးတော့လောင်ကျွမ်းလေရှိတဲ့ပုံမှန်အခြေအနေဆော့ပြီးပြီးခဲ့တဲ့စက်တင်ဘာလမှာမိစတင်လောင်ခဲ့တာပါ။ဩစတြေးလျနိုင်ငံသမိုင်းတလျှောက်အကြီးမားဆုံးဖြစ်တဲ့တီတော်မီကြောင့်ပဲသေဆုံးသူ26ဦးထက်မနည်းရှိခဲ့သလိုအိမ်ခြေ2000ကျော်နဲ့မြေအိတ်ကတန်းနဲ့ချီလဲမီးလောင်သွားခဲ့တာပါဒီမီးကြောင့်ဩစတြေးလျနိုင်ငံသဝန်းအပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်ခဲ့ပြီးတော့ဇန်နဝါရီလပထမပတ်အတွင်းမြို့တော်ကင်မရာမှာအပူချိန်109ဒီဂရီဖာရန်ဟိုက်ထိရောက်ခဲ့ပါတယ်တီတော်မီကြီးတွေကိုလာရီနဲ့ချီမရက်မနာငိမ့်တက်နေရတဲ့မိသားသမားတွေကိုအကူအညီပေးဖို့အတွက်လဲထင်ရှားတဲ့အမှုပညာရှင်တွေအပါအဝင်ကမ္ဘာတဝန်းကအလူငွေတွေဆက်တိုက်ဆိုသလိုထည့်ဝင်နေကြတာလည်းဖြစ်ပါရဲ့ရှင်
နန်းလောင်ပြပြပေးသွားတာပါရှင်အခုတော့အမေရိကန်ပြည်ထောင်စုမှာစီးပွားဖြစ်နေတဲ့ကြက်သွင်မှုစိုက်ပျိုးရေးအကြောင်းပြောပြမှာပါလေယာအထွက်နှုံးမကောင်းတာကြောင့်ရောတရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲရဲ့ရိုက်ခတ်မှုကြောင့်ပါအမေရိကန်လယ်သမားတွေဒီနှစ်ထဲဒေါ်လာ416ဘီလီယံထိစံချိန်တင်အကျွေးတင်ခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်ခက်ခက်ခဲခဲရုန်းကန်နေရတဲ့လယ်သမားတွေရှိတယ်လို့တချို့တီးနှံစိုက်ပျိုးမပြတ်စီးပွားဖြစ်နေသူတွေလည်းရှိပါတယ်ဘလို့တီးနှံမျိုးစိုက်လို့ပါလဲ VOA သတင်းတောက်ကော်လာယူပြပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဂေရိုင်းမြို့ဟာကျက်သွန်ဖြူမြို့တော်လို့ခေါ်ကြတဲ့အတိုင်းကျက်သွန်ဖြူတွေကိုနေရာတိုင်းမှာတွေ့နိုင်ပါတယ်မြို့လယ်ကအုတ်တိုင်းနိုင်ငံပကြီးမှာတော့ကျက်သွန်ဖြူပုံတွေကိုဆွဲထားတာပါခရစ်စတိုဖာရန့်ချ်ပြည်သားစုကတော့ကျက်သွန်ဖြူစိုက်ပျိုးရောင်းချလာခဲ့တာ63နှစ်ရှိပါပြီနှစ်စဉ်ကျက်သွန်ဖြူအလုံးပေါင်းတန်တထောင်လောက်ထုတ်လုပ်ပါတယ်။သမ္မတထရမ့်အစိုးရလက်ထက်တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်လယ်သမားအများအပြားထိခိုက်နစ်နာနေရချိန်မှာခရစ်စတိုဖာရန့်ချ်ကျက်သွန်ဖြူလုပ်ငန်းကတော့စီးပွားဖြစ်နေပါတယ်
။ So Christopher Ranch grows over 100 million pounds of garlic every single year.
Christopher Ranch ကနေတနည်းကိုကျက်သွန်ဖြူပေါင်းတန်100ထုတ်လုပ်ပါတယ်။တဝက်ကိုအလုံးတန်းရောင်းချပြီးတော့ကြံတဝက်ကတော့ဒီဆက်အောင်မှအခွန်ချွတ်ပြီးတော့အသင့်စားထုတ်ပို့ရောင်းချပါတယ်။
Christopher Ranch စီးပွားရေးလုပ်ငန်းက Ken Christopher ပြောသွားတာပါတရုတ်နိုင်ငံကတင်သွင်းတဲ့ကျက်သွန်ဖြူတွေကို Trump အစိုးရကနှစ်ကြိမ်အခွန်စီးကျက်ခဲ့ပြီးတဲ့နောက်မှာတော့ Christopher Ranch မိသားစုရဲ့ဒီနှစ်ကျက်သွန်ဖြူရောင်းအားအဆ30အထိတက်သွားခဲ့ပါတယ်ဒါပေမဲ့ဒီနှစ်ကြုံရသလိုစီးပွားရေးကအမြဲကောင်းနေခဲ့တာတော့မဟုတ်ပါဘူ
း In 1994 was the first time that Chinese shippers first started illegally dumping garlic
to the tune of 94 ခုနှစ်မှာကျုပ်ကုံတွေကတညာလေးမှနေကျက်သွန်ဖြူပေါင်ချင်းတားမောင်းများစွာကိုပထမဆုံးချိန်တရားမဝင်တင်သွင်းခဲ့တာပါအရင်ကကယ်လီဖိုးနီးယားမှာကျက်သွန်ဖြူစီးပွားရေးလုပ်ငန်း12ခုရှိခဲ့ရတာကနေပြီးအခုနောက်ပိုင်း3ခုပဲကျန်ပါတော့တယ
်ဒီလိုတရားမဝင်တင်သွင်းတဲ့တရုတ်ကျက်သွန်ဖြူတွေကြောင့်ပဲအမေရိကန်အစိုးရကတရုတ်ကျက်သွန်ဖြူတွေအပေါ်မှာကုန်သွယ်ခွန်359ရာခိုင်နှုန်းတိုးမြှင့်ချမှတ်ခဲ့ပါတယ်ဒီလိုဖြစ်လာဖို့အတွက်ခရစ်စတိုဖာရဲ့အဖိုးကလည်းတိုင်တန်းထွက်ဆိုတာတွေလုပ်ခဲ့တာပါဒါပေမဲ့လည်းအဲ့ဒီလိုဖြစ်ခဲ့ပြီးနောက်ပိုင်းမှာကိုပဲတရုတ်ကျက်သွန်ဖြူတွေအမေရိကန်ဈေးကွက်ထဲမှာတွင်တွင်ကျယ်ကျယ်ဝင်ရောက်လာနေကြတာဟာအခုနောက်ဆုံးကုန်သွယ်ရေးစစ်ပွဲစတင်တဲ့အချိန်မတိုင်ခင်အထိပါပဲကယ်လီဖိုးနီးယားထွက်ကျက်သွန်ဖြူဈေးကတရုတ်ကလာတဲ့ကျက်သွန်ဖြူထက်၄ဆလောက်ဈေးပိုများတာပါဒါပေမဲ့အခုနောက်ဆုံးကုန်သွယ်ခွန်တွင်းမြင့်လိုက်ပြီးတဲ့နောက်မှာတော့တရုတ်ကျက်သွန်ဖြူတစ်ပုံးကိုအရင်က15ဒေါ်လာဈေးကနေအခုဆိုရင်55ဒေါ်လာကနေဒေါ်လာ50အထိဈေးတက်သွားပါတယ်အမေရိကန်ကျက်သွန်ဖြူကတော့တစ်ပုံးကိုဒေါ်လာ60ဈေးရှိတာပ
ါ We're investing in new roaster doubling our capacity We're investing in
new ဆော့တူကိုကျွန်တော်တို့ရင်းနှီးမြှုပ်နှံထားပါတယ်အခွန်နွားဆက်သစ်တွေထပ်ဝဲထားပြီးတော့ဒီဆက်ုံကထုတ်ကားကိုသုံးမုံတပုံတိုးနိုင်အောင်လုပ်ပါညာဆိုင်အလုပ်တွေထားပြီးတော့ဝန်ထမ်းအင်အားတိုးချဲ့ဖို့လည်းပြင်နေပါတယ
်ကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေချိန်မှာစီးပွားဖြစ်နေသူတရအောင်နေနဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်စည်းကြတာကိုကြိုးဆိုပေမဲ့လွတ်လပ်စွာကုန်သွယ်တာကိုတော့ထောက်ခံအားပေးပါတယ်လို့ကန်ခရစ်စတိုဖာကပြောပါတယ်
We're not afraid of free trade. We're not afraid of a little competition.
လွတ်လပ်စွာကုန်သွယ်တာရှင်ပြန်ရတာမျိုးကိုကျွန်တော်တို့မကြောက်ပါဘူးအာဂျင်တီးနာ၊မက္ကဆီကိုနဲ့စပိန်နိုင်ငံတွေဆိုရင်သတ်မှတ်ထားတဲ့စီကံနိုင်ငံတကာဥပဒေတွေနဲ့အညီလုပ်ပါတယ်။ဒါပေမဲ့လည်းအစိုးရထိန်းချုပ်မှုမကင်းတဲ့လွတ်လွတ်လပ်လပ်ရှင်ပြန်ရောင်းချလို့မရတဲ့တရုတ်လူမျိုးဈေးကွက်တွေမှာစီမင်းချိုးဖောက်မှုတွေကြုံရတဲ့အခါပြဿနာဖြစ်လာတာပါပဲ
။ကုန်သွယ်ရေးစစ်ပွဲနဲ့ကုန်သွယ်ခွန်စီးကျက်မှုတွေကြောင့်အမေရိကန်ကျက်သွန်ဖြူတွေလက်တလောအယောင်းတွက်နေပေမဲ့လို့ဒီကုန်သွယ်ရေးစစ်ပွဲဟာအမေရိကန်နိုင်ငံအတွက်ရောတရုတ်နိုင်ငံအတွက်ပါအကျိုးမရှိဘူးဆိုတာကိုခရစ်စတိုဖာမိသားစုကယုံကြည်ထားကြပါရဲ့ရှင်။
မကင်ချူထွေးပြပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January 9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှาศင်နိုင်ကြပါတယ်။အခုညပိုင်းနှาศင်ကြရမယ့်သတင်းပတ်စင်ကန်တာတွေထဲမှာဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနှาศင်ရဖို့ရှိပြီးတော့ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကန်တာမှာတော့
ကျန်စာရောကုတဲ့နေရာမှာကျန်ဝန်တူချင်းကုတာလာမယ်ကန်စာရအဲ့ထုတ်ကိုယ်တွေအကုန်လုံးပေါင်းပြီးတော့ကုရမယ်။စိတ်ပညာနဲ့ဆိုင်တဲ့ကင်ဆာရောဂါပညာရှင်ပါမယ်။ခွဲစိတ်တဲ့ကင်ဆာရောဂါပညာရှင်ပါမယ်
။ကင်ဆာရောဂါကိုဘယ်လိုကုသသင့်တယ်လဲဆိုတာကင်ဆာအထူးကုသမားတော်ကြီးနဲ့ဆွေးနွေးမေးမြန်းထားတာနားဆင်ကြရမှာပါ။နောက်ပိုင်းမှာတိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်နားဆင်ကြရမှာဖြစ်ပါတယ်။မြမပြည့်ရဲ့ပင်မတက်အားလိုင်းဖြစ်တဲ့မဟာတက်အားလိုင်းကွန်ရက်ဟာခြေလက်ကိုမရောက်နိုင်ပါဘူး။ဒါကြောင့်တပြည်လုံးလျက်စစ်မီသုံးနိုင်ဖို့အသေးစားတက်အားလိုင်းတွေများများရှိဖို့လိုတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
မြန်မာတပြည်လုံး2030ပြည့်နှစ်မှာလျက်စစ်တက်အားသုံးနိုင်မယ်လို့အမျိုးသားလျက်စစ်တက်အားရရှိရေးစီမံကိန်းကခန့်မှန်းထားပါတယ်။လုံးဝနဲ့ဩဂုတ်လအထိအင်တောင်စု45ရာခိုင်နှုန်းဟာလျှက်စစ်ဓာတ်အားသုံးနိုင်နေပြီဖြစ်လို့ဒီနှစ်ကုန်လောက်ဆိုရင်50ရာခိုင်နှုန်းအထိလျှက်စစ်ဓာတ်အားသုံးနိုင်ပွဲရှိကြောင်းသိရပါတယ်။လျှက်စစ်ဓာတ်အားထုတ်လုပ်မှုနဲ့သုံးစွဲမှုဟာနှစ်စဉ်10ရာခိုင်နှုန်းတိုးပွားနေတာမို့2030ရောက်ရင်ရာခိုင်နှုန်းပြည့်သုံးစွဲနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။2015မှာမီဂါဝတ်2300ထုတ်လုပ်သုံးစွဲရာကအခုအချိန်မှာ3900အထိထုတ်လုပ်သုံးစွဲနေပါသေး။လျှက်စစ်ဓာတ်အားစီမံကိန်းမှာရင်ဆိုင်နေရတဲ့ပြဿနာနှစ်ခုရှိပါသေး။မဟာဓာတ်အားလိုင်းကွန်ရဲလို့ခေါ်တဲ့ပင်မဓာတ်အားလိုင်းတိုးချဲ့နိုင်ရေးနဲ့လက်နက်ကင်ပဋိပက္ခဖြစ်ရာဒေသအပါအဝင်ကျင်းလက်ဒေသကိုဓာတ်အားပေးနိုင်ရေးဖြစ်ပါသေး။ဒီနေရာမှာပြန်လည်ပြေပြိုးမဲ့စွန့်အင်လို့ခေါ်တဲ့နေအောင်ကြီးသုံးစရစစ်နဲ့ရေအားလျှက်စစ်အသေးစားတွေအရေးပါပုံကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ယိုရှိကာဝါတီးဖြတ်တဲ့အာဆီယံသုတေသနဇာတ်မှာဖော်ပြပါတယ်။နေအောင်ကြီးစွန့်အင်နဲ့ရေအားရစစ်အပြင်ဇီဝပစ္စည်းစွန့်အင်ကိုအာရှဖွံ့ဖြိုးရေးဘဏ်ကထောက်ခံအားပေးပါတယ်
။အသေးစားလျှက်စစ်ဓာတ်အားလိုင်းတိဆောက်ရမှာကုန်ကြဆေး60ရာခိုင်နှုန်းကိုအစိုးရကစိုက်ထုတ်ပြီးဓာတ်အားကုမ္ပဏီက20ရာခိုင်နှုန်းဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။မဟာဓာတ်အားလိုင်းကွန်ရက်ကိုမြို့တွေက80ရာခိုင်နှုန်းသုံးရပြီးကြေးလက်က12ရာခိုင်နှုန်းလောက်သာသုံးပါတယ်ကြေးလက်ဒေသအများစုကတော့ဓာတ်အားလိုင်းအသေးစားကိုသုံးပါတယ်ဒီဇယ်ကိုသုံးတဲ့အသေးစားဓာတ်အားလိုင်း13000ရှိပြီးအသေးစားရေအားလျှက်စစ်က2400ဇီဝလောင်စာက1200နဲ့နေရောင်ခြည်စွမ်းအင်သုံးဓာတ်အားလိုင်းက150ရှိပါတယ်ဒီလိုအသေးစားဓာတ်အားလိုင်းတွေကိုသုံးတဲ့အတွက်ကြေးရွာစုစုပေါင်း6000ကျော်မှာ3000ကျော်ကိုလျှက်စစ်ဓာတ်အားပေးနိုင်နေပြီဖြစ်ပါတယ်50ရာခိုင်နှုန်းကျော်မီးရနေတာဖြစ်ပါတယ
်ရေအားရစစ်ဟာတန်ရှင်းပြီးပြန်လဲဖွံ့ဖြိုးမဲ့စွမ်းအင်ဖြစ်ပေမဲ့အကြီးစားရေအားရစစ်တွေဟာမြန်မာပြည်မှာနာမည်ကောင်းမရနိုင်ပဲပြင်းနေပါလေရေကားသား100ကျော်ရှိတဲ့အနေနဲ့မြန်မာများတဲ့တိုင်းခွန်တိုင်းမှာ28ခုတိုင်းသားများတဲ့ပြည်နယ်ခွန်တွေမှာ86ခုရှိပါလေရေအားရစစ်အကြီးစားတွေတိဆောက်တိုင်းဒေသခံတိုင်းရင်းသားတွေဒုက္ခရောက်ရပါတယ်ဥပမာလောပီတရေအားလျှက်စစ်ကို1960မှာတိဆောက်စင်ကဒေသခံတွေအတင်းအကျပ်ရွှေပြောင်းခံရပါတယ်ဒီရေအားလျှက်စစ်တိဆောက်ပြီးအနှစ်90ကျော်ကြာမှလွိုက်ကွန်နဲ့ဖေကုံမြို့မှာလျှက်စစ်တအားကိုသုံးနိုင်ပါတယ်ပြည်နယ်တွေမှာလျှက်စစ်တအားသုံးစွဲနိုင်တာဟာစိတ်မကြသေးပါဘူးမေဂါဝတ်30မကျော်တဲ့ဓာတ်အားပေးဆက်ကိုပြည်နယ်အစိုးရတွေတိဆောက်ခွင့်ရှိပါတယ်
ပြန်လဲပြည်ဖြိုးမြဲဖြစ်တဲ့နေအောင်ကြီးစွမ်းအင်ကိုတုံးသူအ ਨੇ ဆုံးဖြစ်နေပါတယ်အပူပိုင်းဒေသဖြစ်တဲ့မကွေးမန္တလေးနဲ့စကိုင်းတိုင်းကရွာစနေရွာကိုနေအောင်ကြီးတအားလိုင်းစနစ်နဲ့လျှက်စစ်မီပေးတဲ့စီမံကိန်းကို ADB အာရှဖွံ့ဖြိုးရေးဘဏ်ကအကောင့်ထဲပေါ်လာပါတယ်။ကုန်ကျစရိတ်80ရာခိုင်နှုန်း ADB ကစိုက်ထုတ်ပြီးဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။ဂျပန်အစိုးရကလည်းထောက်ပံ့ပါတယ်။ဒီလိုအသေးစားဒါအားလိုင်းစနစ်မှာလျှက်စစ်မီသုံးဆွဲသူတွေဟာဒါအားလိုင်းကိုထိမ့်သိမ့်တက်ဖို့လိုပါတယ်။နေအောင်ကြီးစွန့်ရင်သုံးသူတွေဟာဒါအားလိုင်းအတတ်ပညာနဲ့ဗန္ဒာရေးရာကိစ္စတွေကိုနားလည်တက်ကြွမ်းဖို့လိုပါတယ်။အာဆီယံသုတေသနဌာနလေ့လာချက်အရနေအောင်ကြီးစွန့်ရင်ဟာဒီဇယ်ဓာတ်အားပိဆက်တဲ့ဈေးစက်ကတက်တာတွေ့ရပါတယ
်။နေကြီးစွန့်ရင်ကိုကုန်ထုတ်လုပ်ငန်းတွေနေခင်းပိုင်းမှာတုံးနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။နေခင်းမှာထုတ်လုပ်တဲ့လျှက်စစ်စွန့်အားကိုဘက်ထရီတွေမှာတုံလောင်းပြီးညဘက်မှာမီးပေးတာလောက်ပဲရည်မှန်းရင်တော့နေကြီးစွန့်ရင်စနစ်ဟာကြီးထွားဖို့မလွယ်ပါဘူး။ဒါကြောင့်နေကင်းဘက်မှာစက်ရုံအလုပ်ရုံတွေမှာအသုံးပြုနိုင်မှုလိုအပ်ပါတယ်။နေကြီးစွန့်ရင်ဓာတ်အားလိုင်းတိဆောက်ရမှာငွေရင်းအများကြီးစိုက်ထုတ်ရပါတယ်။ငွေရင်းပြန်ရအောင်မီတာကတိုးမြင့်လိုက်ရင်သုံးဆွဲသူနည်းသွားနိုင်ပါတယ်။ဒါပေမဲ့စီးပွားရေးအရာလဲတွက်ချီကိုက်ဖို့လိုပါတယ်။မဟာဓာတ်အားလိုင်းခွန်ရက်မှာအိမ်သုံးမီတာကကိုအနည်းဆုံးကောက်ယူနေတဲ့အတွက်မီတာကချင်းရှင်လိုက်ရင်နေကြီးစွန့်ရင်ဓာတ်အားလိုင်းကပိုများတာမျိုးလဲရှိနိုင်ပါတယ်။ဒါပေမဲ့ဒီဇယ်မီးစက်နဲ့ရှင်လိုက်ရင်တော့နေကြီးစွန့်ရင်စက်ဟာအများကြီးဇရိတ်သက်သာတယ်လို့အာဆီယံသုတေသနစာရမှာဖော်ပြပါတယ်။မြင့်နေတဲ့အထိမီးရတဲ့အတွက်လူဘဝအခြေအနေကောင်းမွန်လာတာကတော့သမယရှိစရာမလိုပါဘူး။ဒါကြောင့်ကြေးရွာလျှက်စစ်ကော်မတီကပိုင်ဆိုင်ကြီးကြပ်စီမံခန့်ခွဲတဲ့အသေးစားလျှက်စစ်ဓာတ်အားလိုင်းစနစ်ဟာမြမကြေးလက်နဲ့အသင့်တော်ဆုံးဖြစ်တယ်လို့လွန်ခဲ့တဲ့ဩဂုတ်လတုန်းအာဆီယံသုတေသနစာရမှာထောက်ခံတင်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌမြန်မာရေးသုံးသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ခင်းမှနာဆင်နိုင်ကြပါရဲ့ရှင်။အခုကျန်းမာရေးခန္ဓာကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အရည်သွေးပြည့်တဲ့ကင်ဆာဆောင်ရှောက်မှုအပိုင်း၁ကိုတင်ပြပေးမှာပါ။ကင်ဆာယောဂါဖြစ်နှုန်းသေနှုန်းမြင့်မားလာနေတဲ့အချိန်မှာအရည်သွေးပြည့်မီတဲ့ပြုစုဆောင်ရှားမှုတွေရှိဖို့အရေးကြီးပါတယ်။ဒါကြောင့်ကင်ဆာယောဂါပြုစုဆောင်ရှားမှုတွေမှာအရေးအကြီးဆုံးအချက်နဲ့ဒီအချက်ကိုဘယ်လိုထိရောက်အောင်ဆောင်ရွက်ပေးနိုင်သလဲဆိုတဲ့အကြောင်းအငိမ့်စားပါမောက်ခကင်ဆာအထူးကုဒေါက်တာဦးစိုးအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคကင်ဆာသူခုဆရာဝန်ကြီးဒေါက်တာဦးစိုးအောင်ခင်ဗျာကျွန်တော်တို့ဒီကင်ဆာယောဂါနဲ့ပတ်သက်လို့အပြောင်းအလဲတွေရှိလာတဲ့ခါကျတော့ဆရာအခုလောလောဆယ်မြန်မာနိုင်ငံမှာဒီကင်ဆာယောဂါရဲ့အနေအထားကဘယ်လိုရှိလဲဆရာ
အခုလောလောဆယ်မှာတော့ဗမာပြည်မှာဒီမကောက်တကဘာလုံးမှာကင်ဆာကဖြစ်တဲ့နှုန်းကပေးတဲ့နှုန်းကတက်နေတာပေါ့လေအဲ့အဖြစ်များတဲ့ကင်ဆာတွေရဲ့ယောက်ျားလေးမှာတိတ်ကအဆုတ်နှစ်ကအစာအိမ်သုံးကအသည်လေးရာဆံရည်ပြောင်းငါးကနှခမ်းနဲ့ကဒဲကင်ဆာဖြစ်များတယ်။မိန်းကလေးမှာကြတော့နံပါတ်၁ကကျွန်တော်နိုင်ငံမှာဆဗာကဲကင်ဆာ၊ပိန်ကောင်းကင်ဆာပေါ့။နံပါတ်၂ကရင်သားကင်ဆာ၊နံပါတ်၃ကအဆုတ်ကင်ဆာ၊နံပါတ်၄ကအစာအိမ်၊နံပါတ်၅ကအသည
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကုသမှုအပိုင်းအခြေအနေရောဘယ်လိုရှိလဲဆရာ
။2012ကဆော့သ်အီစ်အရှာ7နိုင်ငံရှိတဲ့7နိုင်ငံမှာကျွန်တော် data action study ဆိုတဲ့လုပ်တာ။အဲ့တော့ဗမာနိုင်ငံအတွက်တစ်သက်ကိုကျွန်တော်တို့ဒီရတ်ထုတ်တာရှိတယ်။အတူချုံးပြောရလို့ရှိရင်ဗမာနိုင်ငံမှာကင်ဆာဖြစ်လို့ရှိရင်တစ်နှစ်တွင်းမှာ39ရာခိုင်နှုန်းပေးတယ်။32ရာခိုင်နှုန်းကရှင်တော့ရှင်တယ်ဒါပေမဲ့မိသားစုက financial catastrophe ဘယ်လိုလဲလဲနှုန်းချက်ဖြစ်ရှင်းတာဆေးရည်ကြတာပေါ့။အဲ့ဒါပို့ပြီးတော့39ရာခိုင်နှုန်းကတော့ဟိုတော်တော်မွဲတူကြီးကြတယ်။အဲ့လူတွေကအိုးမဲ့အိမ်မဲ့ရှိရရောင်းအဲ့ဒီရှင်တယ်ဒီရောက်တယ်။အဲ့တော့နောက်ဆုံးကောက်ချက်ချရတာအဲဒီစတေဒီယံကိုကျွန်တော်ပါပါမနိုင်ငံလူ1000လောက်ပါတယ်လူသားပေါင်းစင်တာ6ခုနောက်ဆုံးဘယ်လိုကောက်ချက်ချရလဲဆိုတော့ဗမာနိုင်ငံမှာကင်ဆာဖြစ်ရတာတကယ်ကဆွေးကြောက်တာပဲဆိုပြီးတော့ပြောတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသေဆုံးငွေကြေးကုန်ကျမှုတွေများလွန်းနေတဲ့အနေအထားနဲ့လွတ်မြောက်နိုင်ဖို့ဘယ်လိုမျိုးလုပ်ဆောင်နိုင်မလဲဆရာ
အဓိကတော့ကျွန်တော်ဒီနေ့ emphasize လုပ်ချင်တာလူသားတွေအတွက်ကောက်ပြောကင်ဆာကိုအကောင့်ဘယ်လိုလုပ်မလဲဆိုတာအမှတ်တရကြီးတာတော့body discipline management အဲ့ body discipline management ဆိုတာကဒီကင်ဆာရောကုတဲ့နေရာမှာတယောက်ချင်းဆရာဝန်တစ်ဦးချင်းကုတာလာမယ်ကင်ဆာဟိုအထုကုတွေအကုန်လုံးပေါင်းပြီးတော့ကုရမယ်အဲ့တော့ medical college ဆီတင်ရတဲ့ဆိုင်နဲ့ကံစားရောအပညာရှင်ပါမယ်ခွဲစိတ်တဲ့ကံစားရောကပညာရှင်ပါမယ်ရောင်းချပညာရှင်ပါမယ်ရောလာပြီးတော့ပညာရှင်ပါမယ်ရှိုးရပြီးတော့ပညာရှင်ပါမယ်နောက်ကျွန်တော်တို့ palliative care လို့ခေါ်တဲ့အထောက်အကူပြုပေးတယ်ငါချင်းမှုတ်သက်တာတဲ့ခုတ်တာပေးတဲ့အထူးကုသရှိတယ်ငါချင်းမှုဆိုတာစိတ်ကောကိုယ်ဝါနာချင်းမှုတွေပြောတာနောက် oncology nurse တွေပါမယ် social worker တွေပါမယ်အဲ့တော့ဒီ palliative care ကြတော့ဘယ်အတိုင်းဓာတိပါလို့ဆိုတော့ social aspect ကိုပါတော့နောက်ဘေးနဲ့ပတ်သက်တဲ့ဆေးဝါးတွေပါတဲ့အခါကျတော့ဥပယောခြေပေါ့ဒါအစိုးရနဲ့ပါပါလာတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကုဏပြောတယ်ဒီကဏ္ဍပေါင်းစုံကဆရာဝန်တွေပေါင်းစည်းပြီးတော့ပူပေါင်းကုသတာပေါ့ဆရာနော်အဲ့တော့အဲ့ဒါကမြန်မာနိုင်ငံမှာပုံမှန်အားဖြင့်လုပ်လို့မရှိဘူးပေါ့ဆရာနော်နိုင်ငံတကာမှာကတော့ပုံမှန်လို့ဖြစ်နေတဲ့သဘော
လုပ်လို့ရှိတယ်ဥမာစင်ကာပူမှာဆိုလို့ရှိရင်ဥတွေကလောက်ပါတယ်။နောက်သူတို့နိုင်ငံမှာလည်းလူနာနဲ့ဆရာဝန် oncologist ပေါ့ဒီကံစားကုတဲ့ဆရာချိုးစားမြင်ရ။ကျွန်တော်နိုင်ငံကတော့ချိုးစားတော်တော်မမြင်ဘူး။ဒီ workload ကတော်တော်များတယ်ဝန်ပိတယ်ဝန်ပိနေတယ်လူနာလည်းမလုပ်ရဘူး။ဥပမာကအရေးကြီးတဲ့လူနာတွေသူတွေတနာပါမဲ့လူနာတွေနောက်ဆုံးဖြတ်ချက်လည်းကိုမချနိုင်တဲ့လူတွေကြောက်ရွှေ့အဲ့ကကြိုင်လုပ်ကိုလုံးမကျွန်တော်ဒါအူရီယာ legislation တော့လည်းကောင်း directive တော့လည်းကောင်းဝင်းချတာမျိုးထုတ်တယ်အဲ့တော့အခုဟာကတော့ဘယ်သူမှမလုပ်ဘူးတလတခါကျွန်တော် joint cancer meeting ရရှိတယ်ဒါကကိုယ်ပါတော့ကိုထူးခြားတဲ့ case တွေတင်လာတယ်ဒီနာတယောက်ချင်းအတွက်အရေးကြီးတဲ့လူတွေအတွက်သူတည်တနာလုပ်ငန်းတွေအတွက်သူတို့အကောင်းဆုံးဘယ်လိုလုပ်လို့ထိုင်ဆွေးနွေးတာမဟုတ်ဘူးအဲ့တော့ MDD ဆိုတာကြောင့်လည်းတော့မရှိသေးဘူးလို့မာဒီ discipline management ဆိုတာမရှိသေးဘူးလို့
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလို့ဒီကဏ္ဍပေါင်းစုံဆရာဝန်တွေစုပေါင်းကုသတဲ့အတွက်အကျိုးကျေးဇူးကဘယ်လိုရမလဲဆရာ။
အကျိုးကျေးဇူးဘယ်လိုရလဲဆရာကျတော့ဥပမာလေးတစ်ခုပဲပြောမယ်။ပြီးခဲ့တဲ့လကပဲလူလန်တယောက်ကျွန်တော်ကြောရွံ့မှာပေါ့။ကြောရွံ့အပေါ်ပိုင်းလေဗင်းကြောရွံ့မှာကင်ဆာအဲ့ဒီနောက်မှာကပ်ပီးကင်ဆာဖြစ်တယ်။ကြောရွံ့ထဲကအောင်ရောမှယူဖြစ်နေတယ်။အဲ့ဒါကိုသူတို့ခွဲလိုက်တယ်။ခွဲပြီးတော့ချက်ချင်းကျွန်တော်တို့ကအသားစားကဘာမျိုးစားမှမသိခင်အဲ့ဒီကြောရွံ့အော်ရောမကြီးကြီးဆိုချက်ချင်းကျွန်တော်ပြင်တယ်။ဘာကြောင့်လဲဆိုတော့အသားကဘာမျိုးဆဆဖြစ်ဖြစ်ဒီဥစ္စာဆက်ပွားတော့မယ်။အော်ရောမကြီးဖြစ်တော့မအောင်ပိုင်းပြေတော့မယ်။အဲ့တော့ကျွန်တော်တရမချအောင်ဒီနေ့ပြလို့ရှိရင်ရောင်ကြီးကနေအလိုက်နောက်နေ့တို့ပြေတော့မယ်။အဲ့တော့အဲ့ဒီလူနာမှာဒီခွဲဟိတ်ဆရာနဲ့ရောင်ကြီးတပားနေနဲ့ကျွန်တော်လည်းအဆက်ဆက်မရှိဘူး။သူတို့ကမသိဘူး။မသိတဲ့နဲ့အဖြေအသားကအဖြေဒီရောက်ရတဲ့ဒီထိုင်နေဆောက်နေ။နှစ်ပတ်တော့မဟုတ်ဘူး။သုံးပတ်တလနေပါကြာပါအဲ့တော့ဆောရဘာမှာလူနာခြေတော့လှုပ်နေပြီလက်လှုပ်နေပြီအဲ့ဒီတလအတွင်းမှာလူနာကခြေတော့ဝင်တော့ပြေပါလုံးဝမလှုပ်နိုင်ဘူးခြေတော့လက်ပြေသွားတဲ့ခြေလေးရောဒေါက်ကင်တို့ဒီအနာကဝတ်သွားတော့လေအဲ့ဒီဆုတ်ရှာမှုကအောင်ရပြန်မကောင်းတော့အဲ့ဒါလူနာရဲ့ကွာတဲ့ life ကကျန်တဲ့သူစက်တန်းတစ်လျှောက်ကအဲ့ရောက်မှာပက်လက်ကြီးနေလေစိတ်ဆင်းရဲနေနေရ
အဲ့ဒါဟုတ်ကဲ့ဆရာအဓိကတော့ဒီခွဲစိတ်တဲ့ကင်ဆာဆရာဝန်နဲ့ခုနကဒီဓာတ်ရောင်ကြီးကင်ဆာဆရာဝန်နဲ့ပေါ့နော်ဆက်ဆက်မှုအားနေသွားတဲ့အတွက်ဖြစ်သွားတာပေါ့ဆရာနော
်အားနေပါမယ်အဲ့ဒါမဟုတ်ဘူးရောင်ကြီးဆရာနဲ့ဒီရှေးကုတဲ့ American College နဲ့ Radiation ကဆက်ဆက်မှုရတယ်တော်တော်အားနေတယ်အဲ့ဒီကားလေးကြောင့်ရှင် Radiation ကိုလူနာတယောက်က Radiation ဆောင်နေရတယ်သူကဒီဆောင်တဲ့အချိန်မှာယောဂါကိုမဆောင်ဘူးယောဂါဆက်ပြီးတော့သွားနေမှာပဲအဲ့တော့အဲ့ဒီအချိန်မှာသူတို့ကတကယ်တမ်းက American College ရှေးဘက်ကိုအပ်ပြရမယ်အဲ့တော့မတိုင်မီမအောင်ဘူးသူတို့ဘာလို့ပြင်ပြန်ပေးလဲဆိုတော့ treatment ကအပြည့်ဝ perfect treatment တကယ်ကွက်တိကတဲ့ treatment ကိုမရဘူးအများကြီးပဲအဲဒီတော့လူနာတွေကမဆုံးမသေးဘူးလည်းဆုံးမသွားရတယ်အများကြီးရှိတယ်ဒါကတရားမဲ့တရားဟိုအခြေဆက်မမီ MDD မရှိလို့ဖြစ်တဲ့ပြဿနာတွေပဲဒီလိုအမျိုးတွေကကျွန်တော်အချင်းချင်းကကျွန်တော်မျက်စိမှာအများကြီးဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကလွယ်လို့ရိုးရိုးတိတိအဆိုင်ဝင်ဆောင်လဲမသိဘူးအဲ့ဒီဆရာဝန်တော်မဟုတ်ဘူးအပေါ်အုတ်ချုပ်တဲ့သူတော့မသိဘူးအဲ့တော့အုတ်ချုပ်တဲ့သူပိုင်းလိုက်ဒါလေးကိုကြောက်အောင်နားထောင်တတ်ဖို့လိုတယ်အင်းလားရေးကြည့်ရပါ confidence ဆိုတာတော့ပြောရအောင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမစ်စီစဉ်တက်ဆက်ပေးနေတဲ့ဒီချမ်းမာရေးအစီအစဉ်ကိုမနေ့ဖက်မနေ့မှနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးတော့နှာစင်ကြရမယ်တိုင်းရင်သတင်းလွှာအစီအစဉ်ကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်
က်စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပူတီတောင်မြို့နယ်ထိတ်ထူးပေါက်ကျေးရွာမှာဘုံကွဲခဲ့လို့မွတ်စလင်ကလေးငယ်အများပြတေဆုံးဒဏ်ရာရရှိခဲ့ပါတယ်။ကရင်ပြည်နယ်ကမမောင်မြို့နယ်မှာ KNU တပ်ဖွဲ့နဲ့မြမတက်မတော်တို့ကြားယခုလမှပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့မြမငွေကြီးမှာဗိုလ်ချုပ်အောင်ဆန်းပုံပြန်လဲအသုံးပြုလာတဲ့အပေါ်တိုင်းသားတွေကဘလို့မြင်ပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ကြောက်ရံအုပ်စုထိတ်ထူးပေါက်ကျေးရွာအနီးဇန်နဝါရီလ9ရက်နေ့နနက်ပိုင်းကဘုံတလုံးပေါက်ကွဲတဲ့အတွက်မွတ်စလင်ကလေး၄ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်သေဆုံးသွားသူတွေကတော့ယာစိန်ဦးလာ10နှစ်အဒူရမန်10နှစ်အပါအဝင်၄ဦးမှာပွဲချင်းပြီးခဲ့ပြီးဗူဒီတောင်ဆေးရုံအယောက်မှာ၂ယောက်ထပ်မံသေဆုံးတာဖြစ်တယ်လို့ဆေးရုံကိုတွားရောက်ခဲ့တဲ့ဗူဒီတောင်မြို့ခံတဦးကပြောပါတယ်သူတို့တွေဟာကျေးရွာအနီးမှာရှိတဲ့တောင်မှာထင်းခုတ်သွားစင်မှာပဲအခုလိုဘုံပောက်ကွဲထိမိခဲ့တာဖြစ်တယ်လို့ယွာသားတွေကပြောပါတယ်အခုပောက်ကွဲတဲ့နေရာမှာမကြသေးမီကအစွမ်းစစ်ကြောင်းတစ်ခုကစခန်းချနေထိုင်ခဲ့ဖူးပြီးပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာလည်းစစ်တပ်ကလက်ရောက်စစ်ဆေးခဲ့တယ်လို့ကြေးယွာသားတွေကပြောပါတယ
်ကရင်ပြည်နယ်ကမောင်မောင်းမြို့နယ်မှာကရင်မျိုးသားစီယုံ KNU လက်အောက်ခံ KNL တပ်မ9နဲ့မြန်မာသမ္မတလို့ကြားအခုလက်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အရသာတချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုလက်၂ရက်နေ့ကကရင်မျိုးသားလူမျိုးရေးသမ္မတ KNL တပ်မ9 102တပ်ရင်းနဲ့မြန်မာသမ္မတခမရ408စစ်ကြောင်းကြားကမမောင်းမြို့နယ်ဝါတူးခုနဲ့လေပိုးထလမ်းပေါ်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ဒေသခံရွာလူကြီးနှူးဖြစ်တဲ့စောကျော်စိန်တန်းအသက်60နဲ့စောတီက63နှစ်သူနူထိခိုက်တန်ရာရရှိသွားခဲ့ပါတယ်အဆိုပါနှစ်ဖက်ကြားပြစ်ခတ်မှုကြောင့်တပ်မတော်ဘက်ကထိခိုက်တန်ရာရရှိခဲ့တယ်လို့တပ်မငါစီရေးချုပ်ဘူမှုစောကလေတို့ကပြောပါတယ်ဒါပြင်ပြီးခဲ့တဲ့လ KNU တပ်မတုံးဘက်မှာလည်း KNU တိုက်ရင်နဲ့တပ်မတော်ကြားထိသွေးမှု2ကြိမ်ဖြစ်ပွားပြီးနောက်ပိုင်းတပ်မတော်တိုက်ရင်3ရင်တိုင်အားထပ်မံဖြည့်တင်းထားတာရှိနေခဲ့ပါတယ်
ဒီဇင်ဘာလ25ရက်နေ့ကနေစတင်ကျင်းပခဲ့တဲ့အစဲချိန်မြောက်မွန်ပြည်သက်ပါတီဗဟိုညီလာခံမှာထိပ်ပိုင်းခေါင်းဆောင်တွေအစ်စ်ပြန်လဲရွေးချယ်ရမှာနိုင်ငံသားကဥက္ကဋ္ဌဖြစ်လာပြီးအထွေထွေတွင်းရေးမှုနဲ့စစ်ဦးစီးချုပ်နေရာပြောင်းလဲမှုတွေရှိခဲ့ပါတယ်ဇန်နဝါရီလ5ရက်နေ့ကလျှို့ဝှက်မဲစနစ်နဲ့ရွေးချယ်ခဲ့ရမှာနိုင်ငံသားကဥက္ကဋ္ဌနိုင်အောင်မင်းကဒုတိယဥက္ကဋ္ဌအထွေထွေတွင်းရေးမှုနိုင်ကျော်ရဲ့တွဲဖက်အတွင်ရေးမှုနိုင်ဝင်းလစစ်ဖက်ဆိုင်ရာကော်မတီအတွင်ရေးမှုဗိုလ်ချုပ်ပညာမဲဆန်းဗဟုအလုံမှုဆောင်အဖွဲ့ဝင်နိုင်လီကောင်နိုင်အင်းမွန်နိုင်ပညာလယ်နဲ့နိုင်အောင်ငေးတို့ရွေးချယ်ခံရပါတယ်။ကျမရေးအရာဥက္ကဋ္ဌနိုင်ထောမွန်အနားယူလိုက်တဲ့အတွက်ခေါင်းဆောင်အပြောင်းလဲရှိတယ်ဆိုပေမဲ့လည်းအစဉ်လာတိုင်းလူဟောင်းတွေပဲရာထူးတဆင့်တိုးသွားချင်တာဖြစ်တဲ့အတွက်မွန်ပြည်သက်ရဲ့မူဝါဒပိုင်းဆိုင်ရာမှာထူးထူးခြားခြားပြောင်းလဲဖြစ်ပေါ်မှုရှိလိမ့်မယ်လို့မထင်ကြောင်းစောင့်ကြည့်လေ့လာသူတွေကသုံးသပ်ကြပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရေးမြို့နယ်ရေးချောင်းဖျားဒေသရှိဗဟိုဌာနချုပ်မှစတင်ကျင်းပတဲ့မွန်ပြည်သက်ပါတီဗဟိုညီလာခံမှပါတီခေါင်းဆောင်အစစ်အစစ်တွေကိုလျှို့ဝှက်မဲ့ပေးစနစ်နဲ့အသစ်ပြန်လည်ရွေးချယ်ခဲ့တာဖြစ်ပါတယ်
။လက်နက်ကင်တပ်ဖွဲ့တွေကစီတစ်ဖက်တည်းအပြည့်အကြောင်းကြေညာထားပေမဲ့လက်နက်ကင်တပ်ဖွဲ့အများပြားလှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီပေါ်နန်းဆန်နံဘလူနဲ့မန်တုံမြို့နယ်တွေမှာဒေသခံတွေဟာမြေမြုပ်မိုင်းဆက်တိုက်ဆွဲလို့နေမမှုတွေဖြစ်နေပါတယ်။ဇန်နဝါရီလ6ရက်နေ့ကမြို့သက်စိတ်ပစ္စည်းဝယ်တဲ့ဒေသခံတို့မိုင်းနှမိယာမှာတန်ရာပြင်းထန်တဲ့တူကိုလာရှုဆေးရုံကိုပို့ရပြီးတန်ရာသိပ်မပြင်းတဲ့တူကိုတော့ကြောက်မဲဆေးရုံကိုပို့ဆောင်ထားရတယ်လို့အိုင်းတမောလူမှုကူညီရေးသင်းကကိုအဘန်းကပြောပါတယ်2019ခုနှစ်အတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းပောက်ကွဲမှုကြောင့်ဒေဆုံးသူ16ဦးရှိပြီးတန်ရာရသူ34ဦးရှိကြောင်းလူမှုကူညီရေးသင်းအဖွဲ့တွေကပြောဆိုပါတယ်
ချင်းပြည်နယ်ပလဝမြို့နယ်ထဲကငရှားကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့တာကြောင့်ပလဝဆေးရုံကနေစစ်တွေဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။ငရှားရွာသူတော်ဟွေတင်ဟာတော်ထဲတွားရင်မိုင်းနှင်းမိတာလို့ပလဝမြို့နယ်တိုက်ပွဲရှောင်တွေနဲ့တဘာဝဘေးကူညီရေးအဖွဲ့အတွင်းရင်းမှူးဦးကျော်အောင်ကပြောပါတယ်ပောက်ကွဲတဲ့မိုင်းဟာဘယ်အဖွဲ့ကထောင်ထားတယ်ဆိုတာမသိရှိရဘူးလို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ဒီအချိန်မှာပဲငရှားကျေးရွာမှာအမျိုးသားတဦးမိုင်းနှင်းမိတာကြောင့်
တည်ဆုံခဲ့ပါတယ်ဘလဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2020 January 9ရက်နေ့ကစပြီး2020 January 9ရက်နေ့ကစတင်ပြီးပူကျော်အောင်ဆန်းပုံပါကျပ်ငွေ1000တန်းငွေစက်ကူတွေကို NLD အစိုးရကနေစတင်ထုတ်ဝေရမှာမြို့နယ်တိုင်းကမြမစီးပွားရေးဘဏ်မှာတွားရောက်လဲလဲစတင်အသုံးပြုနေကြပြီဖြစ်ပါတယ်။မြမငွေကြေးမှာပူကျော်အောင်ဆန်းပုံပြန့်တဲ့အသုံးပြုခြင်းဖြင့်တိုင်းနာစီးလုံးညီညွတ်ရေးပြည်အောင်စုပြုပြင်တိဆောက်ရေးမှာဘလိုမျိုးအကျိုးပြုနိုင်မှာသလဲဒီအပေါ်ကိုတိုင်းသားတွေကဘလိုမြင်မှာသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
စစ်အစိုးရလက်ထက်ကတည်းကဗိုလ်ချုပ်အောင်ဆန်းပုံမှာမြမငွေစက်ကူထုတ်လုပ်အသုံးပြုမှုရပ်တန့်ထားရာကနေအခုလစပိုင်းကပြည်ထောင်စုမြန်မာနိုင်ငံတော်ဗဟိုပန်ကနေဗိုလ်ချုပ်အောင်ဆန်းပုံမှာကျပ်တထောင်တန်းငွေစက်ကူကိုစတင်ထုတ်ဝေအသုံးပြုခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံပါငွေစက်ကူကိုအခုလိုထုတ်ဝေတာဟာမြမခေါင်းဆောင်တွေအနေနဲ့လူမျိုးကြီးဝါဒကျင့်သုံးနေဆဲပဲလို့ခန့်စားမိကြောင်းကရားပြည်နယ်ခေါ်ကရင်နီပြည်တောင်သူလယ်ထမားများတမက်ကကဂူဒီဒီကအခုလိုပြောပါတယ်
ကျေပတ်တော်တန်းကြီးတကူမှာတော့လူအားရောနော်ဟိုအားလုံးအကျုံးဝင်တဲ့ဆိုင်နာကောင်းဆောင်ပုံတွေဗားရဲထည့်တော့သူကောင်းတော့ပေါ့ဒီပတ်စံထောက်တော်ဒီဂျေယိုတွေပေါ်ရလိုက်မှဒီဆောက်တော်ကျွန်တော်တို့အတွက်ကမဟာလူမျိုးကြီးဝါဒရဲ့ဒီလူမျိုးကြီးတကူအနေမှာကျွန်တော်တို့လမ်းမှုတဲ့ဟာဆိုတဲ့ message ပေါ့နော်ပြည်သူကပုံမှန်ကျွန်တော်တို့မြင်ပါလေ
ဗိုလ်ချုပ်အောင်ဆန်းနာမည်ကိုရွေးကောက်ပွဲအတွက် NLD အစိုးရကအသုံးချနေတယ်လို့ဖြစ်နေတယ်လို့မှွန်ပြည်နယ်အရပ်ဖက်ဖွဲ့စည်းများကွန်ရက်ညီနိုင်ရေးမူမင်းအောင်ထူးကပြောပါတယ်
ဒီပတ်စံရတံမိုးနဲ့ဒီလူကဆက်တန်းနေရတဲ့ဘဝအတွက်ကပုံရည်ကြီးနေတာပေါ့အဲ့လိုပဲမြင်တာပေါ့နော်တစ်ဖက်မှာကဒီလက်ရှိ NLD အစိုးရကနေဒီရွေးကောက်ပွဲဒီလာတယ်ဒီလိုကိစ္စမျိုးကြီးပေါ့နော်ဟိုအဲ့လိုမျိုးဒီပတ်စံကိစ္စကြီးပဲမဟုတ်ဘူးပြန်နေဒီတိုင်းကကြီးကကော်မတီဖွဲ့တာတော့ဘာလို့စသဖြင့်ပေါ့နော်အဲ့လိုဟာမျိုးကြီးကလှုပ်လာတာတွေတော့ကျွန်တော်တို့သိနေရတာတိုင်းသားတွေလူချင်းနဲ့နိုင်ငံရေးဖြစ်ပါတာတွေပါတီကြီးတို့ကပဲသမူးချင်းနဲ့စိတ်ဆန္ဒကအမှပေါ်နေမျိုးကိုကျွန်တော်အဲ့လိုမြင်တယ်
နေပြည်တော်ပြည်သူ့လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တဦးကဗိုလ်ချုပ်အောင်ဆန်းပုံအပြင်တိုင်းနာခေါင်းဆောင်တွေရဲ့ရုပ်ပုံပါငွေစက်ကူထုတ်ဝေပေးဖို့တောင်းဆိုထားလို့အခုလိုဗိုလ်ချုပ်ပုံပါငွေစက်ကူကိုထုတ်ဝေရတာဖြစ်တယ်လို့ဗဟိုပန်ဒုတိယဥက္ကဋ္ဌဒေါခင်စောဦးကလွတ်တော်မှာဖြေကြားထားဖူးပါတယ်ဗိုလ်ချုပ်အောင်ဆန်းကြေးရုပ်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံနဲ့အမည်တွေကိုရှေ့တန်းတင်နေမဲ့အစားဗိုလ်ချုပ်အောင်ဆန်းရဲ့လှုပ်ရက်တွေစိတ်တက်တွေကိုရှေ့တန်းတင်ရင်ပြည်ထောင်စုကြီးအတွက်ပို့ပြီးအကျိုးရှိလိမ့်မယ်လို့ MCA ငင်းချိုင်းလုပ်ငန်းစဉ်တလျှောက်ပါဝင်လာတဲ့ပြည်ထောင်စု Institute ကဒါရိုက်တာဥခွန်ဆိုင်ကအခုလိုပြောပါတယ်
ဒီထက်ပိုကောင်းစေခြင်းနဲ့ဆိုလို့ရှိရင်အစိုးရအနေနဲ့သူ့ရုပ်ထုတို့သူ့ဓာတ်ပုံတို့ကိုရှေ့တန်းတင်မဲ့အစားသူ့လုပ်ရတွေကိုရှေ့တန်းတင်ဖို့သူ့ရဲ့စိတ်ဓာတ်ကိုရှေ့တန်းတင်ဖို့ဒါအရေးကြီးပါလေဘူဘူမအကျိုးရှိလိမ့်မယ်လို့ပဲကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဘူချုံအောင်ဆန်းပုံပါငွေစက်ကူတွေကိုစစ်အစိုးရမတိုင်မီကာလကငွေစက်ကူတွေအပြင်ငွေအကျွေစိတ်တွေမှာလည်းထက်တွင်းရိုက်နှက်ပြီးထုတ်ဝေအသုံးပြုခဲ့ကြပါတယ
်ဆက်ပြီးတော့ရှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုဒီဇင်ဘာလ28ရက်နေ့ကမွန်ပြည်နယ်စိုက်မျောမြို့နယ်မှာကျင်းပခဲ့ရမှာမွန်လူငယ်တွေအနေနဲ့ပါတီနိုင်ငံရေးနဲ့လက်နက်ကင်တော်လှန်ရေးတွေမှာပါဝင်ဝင်ရံကြဖို့တက်ဆိုင်ရာပါတီခေါင်းဆောင်တွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။အသက်18နှစ်ပြည့်ပြီးမွန်လူငယ်တွေအနေနဲ့နိုင်ငံရေးပါတီမှာပါဝင်ဝင်ရံကြဖို့နဲ့လာမယ့်ရွေးကောက်ပွဲမှာမဲထဲကြဖို့ဒီဇင်ဘာလ28ရက်နေ့ကဝန်ပြည်နယ်စိုက်မျောမြို့နယ်မှာကျင်းပခဲ့တဲ့ရှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားမှာတိုက်တွန်းခဲ့တယ်လို့မွန်လူငယ်ခေါင်းဆောင်တူဖြစ်တဲ့မိစန္နာနွန်ကခုလိုပဲပြောပါတယ်
။အသက်18နှစ်ပြည့်ပြီးလူငယ်တိုင်းကိုဒီရွေးပွဲမှာမဲထဲဖို့ရဲ့နောက်တစ်ချက်ကဒီမွန်ဒီရွေးပွဲကိုပူပေါင်းကဝန်ရံပေးဖို့ပေါ့။အဲ့ဒီရွေးချယ်တဲ့နှစ်ချက်ပေါ့
။အခမ်းအနားကိုအဲ့ဒီနေ့မနေ့ပိုင်းကစိုက်မျောမြို့နယ်ပြုံငူတောင်ချီရင်ကွင်းပြင်မှာကျင်းပခဲ့တာဖြစ်ပြီးမြို့နယ်ကြေးရွာကိုစားပြုလူငယ်ပင်ခရယာအဖွဲ့90ကျော်တန်ဃာတော်တွေနဲ့နေနေရရကမွန်လူတို့တွေမွန်ပြည်တစ်ပါတီနဲ့မွန်ညီညွတ်ရေးပါတီခေါင်းဆောင်တွေလူငယ်နဲ့စာပေရင်ကျေးမှုအဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေပါဝင်စုစုပေါင်းအင်အား 2,000 ကျော်ခန့်ကစစ်ကြောင်းတွေနဲ့စီးတန်းချီတက်ခဲ့တာပါအမျိုးသားရေးတာဝန်တရအနေနဲ့မွန်လူငယ်တွေနိုင်ငံရေးမှာပါဝင်ဝန်ရံသွားကြဖို့နဲ့ပြည်စုံပါမှာလည်းခေါင်းဆောင်ဖြစ်တာဝန်ယူကြဖို့မွန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှက
ဒီခဏမှာမောမသာနဲ့အခုလိုပဲမိတ်ခွန်းပြောစုတိုက်တွန်းခဲ့ပါတယ်
။နိုင်ငံတော်တော့ပေါ်တူပေါ့စုံကကေတော်အတော့ကပနေကောအာတာလာကတော့
ပြစ်စုပန်ခေါင်းဆောင်ပြီးအနာကခေါင်းဆောင်တွေဖြစ်လူငယ်တွေရှေ့ဆောင်ပြီးတော့အမျိုးသားတာဝန်ထမ်းဆောင်ပေးကြပါဒီကနေ့မှာလူငယ်တွေနူးနူးကြွားကြားစူးစူးစီးစီးနဲ့နိုင်ငံရေးမှာပါဝင်လှုပ်ဆောင်လာဖို့ကိုအခြေအနေကအလွန်ပဲတောင်းဆိုနေပါပြီအထူးသဖြင့်လူငယ်တွေမိမိတို့စွမ်းရည်ကိုမြင့်တင်ပြီးနိုင်ငံရေးမှာအုံလိုက်ကျင်းလိုက်တစုတစည်းတဲ့ပါဝင်လာဖို့ကိုကျင်းပနေစေမွန်ပြည်တပ်ပါတီဗဟုညီလာခံကနေတောင်းဆိုပါတယ
်ဒါပေမဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်တွေကနေလူငယ်တွေကိုလက်နက်ကင်ဖို့လှောက်ဆော့တဲ့အပေါ်မှာတခြားတစ်ဖက်မှာလည်းအမြင်တစ်မျိုးဖြစ်သွားနိုင်တယ်လို့နိုင်ငံရေးလှိလာသူနိုင်ရဲစော်ကအခုလိုပဲတုံ့တပ်ပါတယ်
။နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကင်တွေကလူငယ်တွေကိုများဟုလာပြီးတော့လှောက်ဆော့နေကြလားဆိုတဲ့ပုံစံမျိုးတက်ရောက်သွားမှာလေစိုးတယ
်မြန်မာနိုင်ငံလွတ်လပ်ရေးအကျိုးခေတ်1946ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့မွန်လူငယ်နှီးနှောပလဲပွဲကိုအကြောင်းပြုပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဟာရှစ်ကြိမ်မြောက်ရှိလာပြီးဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ထိတ်ထူးပေါက်ကျေးရွာမှာဘုံတလုံးပေါက်ကွဲတဲ့အတွက်မွတ်စလင်ကလေးအများအပြားသေဆုံးဒဏ်ရာရရှိသွားခဲ့ပါတယ်။ကရင်ပြည်နယ်ကမမောင်းမြို့နယ်မှာ KNU နဲ့မြမတပ်မတော်တို့ကြားအခုလအတွင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်အရက်သားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ကြာသပတေးနေ့ညတိုင်းနားဆင်နေကြတရင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။မနက်ဖြန်မနက်မှာတော့အခုညပိုင်းမှာနာစင်ခဲ့ကြရတဲ့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်ကြမရေးနဲ့တိုင်းရင်သတင်းလွှာကန္တာတွေကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်စာဆုံးကိုအတန်လွှင့်ခြင်းပြပခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနာစင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညပိုင်းထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ
်။တင်းမာမှုတွေကြုံရတဲ့ယူရဲနိုင်ငံဘက်ကအလျှော့ပေးသွားဝင်ရတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောခဲ့ပေမဲ့ယူရဲနိုင်ငံမှာအမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့စကန်တွေကိုယူရန်ကပဲ့ထိန်တဲ့မစ်ဆိုင်းတုံးတွေနဲ့ပစ်ခတ်မှုဟာအမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ဖို့ရည်ရွယ်ခဲ့ပုံရတဲ့အကြောင်းအမေရိကန်ဆိုရာတာဝန်ရှိသူတွေကပြောလိုက်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုတည်စီလိုတဲ့ရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်လို့ယုံကြည်လောက်တဲ့ထောက်လိုင်းသတင်းတွေရရှိခဲ့တဲ့အကြောင်းဒုသမ္မတမိုက်ပင်စ်က NBC သတင်းဌာနကိုပြောဆိုလိုက်တာပါအမေရိကန်ပူတော်စေဦးစီးချုပ်မြောက်အောက်ထဘုချုပ်ကြီးမတ်မိုင်လီကလည်းတိုက်ခိုက်မှုဟာအဆောက်အဦတွေရင်းတွေပစ္စည်းတွေထိခိုက်ပစ္စည်းအောင်စစ်တီတွေတည်ဆောင်းအောင်ရည်ရွယ်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားတာပါအီရန်နဲ့အမေရိကန်ကြားအခြေအနေတင်းမာနေချိန်မှာပဲအမေရိကန်သမ္မတအနေနဲ့စီးရင်နဲ့ဖြည့်ရှင်းတဲ့နည်းကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေချမ်းတစ်ခုကိုအောက်လွှတ်တော်မှာဒီကနေ့မဲခွဲတည်ပြုလိုက်မယ်လို့ခန့်မှန်းရပါတယ်။ဒီကနေ့မဲခွဲမဲ့ဆုံးဖြတ်ချက်မှာတော့အီရန်ကိုလွှတ်တော်ကစစ်မြေချညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်ကတိုက်ခိုက်နိုင်မှုရည်ရွယ်ထားတာလည်းဖြစ်ပါတယ်။ယူရိုနိုင်ငံထေရမျိုးတော်လေယံဝင်ကနေပြန်တက်ပြီးမှကြာခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းခီးစရင်လေယံဟာနောက်ပြန်လဲဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစ်စုံတစ်ရာနဲ့ကြုံနေရတယ်ဆိုပြီးလေယံမှုကဆက်သွယ်အကြောင်းကြားတာမျိုးမရှိခဲ့တာကိုကနဦးစစ်ဆေးချက်မှာတွေ့ရှိခဲ့တဲ့အကြောင်းယူရန်စုံစမ်းစစ်ဆေးသူတွေကပြောဆိုခဲ့ကြပါတယ်။လေယံပြစ်ချမှုဟာမစ်ဆိုင်းလုံးနဲ့ပြစ်ချခံရတာဖြစ်နိုင်မဖြစ်နိုင်ဆိုတာကိုလည်းစုံစမ်းစစ်ဆေးသူတွေကစုံစမ်းစစ်ဆေးနေကြပါတယ်။
ကြာသပတေးနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ Dexter Wondirat ဖြစ်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.